Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2019ခုနှစ်ဇွန်လ24ရက်တင်္ဂနွေနေ့ညနေခင်းဖြစ်စဉ်တွေကိုမင်းခင်ပြန်ဆွေးနွေးပြောင်းဝါရှင်တန်ဒီစီကနေည9:00 AM အထိလိုင်းဒိုမီတာ2532.5 GHz ကနေတိုက်ထုံးလေးပြီးနေပါတယ်ကျွန်မဤတန်စမဒီညပိုင်းတက်စီတွေကိုတာဝန်ပြုဆက်ပေးတော့မှာပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်လိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုကအီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေဒီကနေ့ထပ်မချမှာဖို့ပြင်ဆင်နေပါတယ်ရိုဟင်ဂျာတွေနေရာပြောင်းနေရင်မြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုကြိုးဆိုကြောင်းအာဆီယံအဖွဲ့ကပြောပါတယ်ဟောင်ကောင်ကရာဇဝတ်ပြစ်မှုနဲ့တန်တရားရှိသူတွေတရုတ်ပြည်လွှဲပြောင်းပေးမဲ့ဥပဒေကြမ်းနဲ့ပတ်သက်ပြီးတေချာဆုံးတုံ့တက်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုရမင်းထွန်းနဲ့တင်ပြပေးတော့မှာခင်
ဟုတ်ကဲ့ပါရှင်ဒီကနေ့တော်တာရှင်နေနားဆင်ကြရမယ်ဒီမှာတော့2020ပြည်နှစ်မှာကျင်းပဖို့စီစဉ်ထားတဲ့ထွေထွေရွေးကောက်ပွဲကိုပြည်နယ်တိုင်းမှာကျင်းပနိုင်အောင်ဆောင်ရွက်တော်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့
ရွေးကောက်ပွဲလည်းပဲကျွန်တော်တို့ကမြို့နယ်တိုင်းအားလုံးလူလူကိုကျင်းပသွားအောင်လို့တော့ကျွန်တော်လည်းတရားဒါတာပဲရွှေပြောင်းလူသားတွေစပေးရှယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူကအပြင်းစင်နေချက်ကိုခုလိုပြောသွားတာကိုမကြားခင်မှာပြည်သူနာဆင်ကြားမှုရှိပါတယ်။ဒါပြင် AA အဖွဲ့ဝင်ဆိုတဲ့တန်တရားနဲ့နောက်ထပ်လူ200ကိုတက်မတော်ကဖမ်းထားတဲ့တဲ့ရင်ပုံမှန်66ကားကြီးနဲ့ဆွဲဆိုထားတဲ့အမှုအောင်200ကျော်ရှိသွားပြီဆိုတဲ့အကြောင်းနဲ့ထိုင်းမြန်မာနယ်စပ်မှာ ICE အပါဝင်ဝေးရစီဝါတွေဖမ်းမိတဲ့တဲ့ရင်စားတွေကိုလည်းဒီညပိုင်းမှာနာဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တဲ့ရင်ကိုကိုစုံဝင်းလိုင်းနဲ့ကိုရဲမင်းထိုးတို့ကကြီးနာပေးပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုကအီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေဒီကနေ့တနင်္လာနေ့မှာထပ်မံချမှတ်ဖို့ပြင်ဆင်နေပါတယ်။ဒါဟာပြောင်းလဲလာနေတဲ့အီရန်အစိုးရရဲ့သဘောထားကိုပြင်ဆင်နိုင်အောင်လှုပ်ဆောင်တဲ့အနေနဲ့ဖိအားပေးမှုအသစ်တွေချမှတ်တာလည်းဖြစ်ပါတယ်။အခုအသစ်ချမှတ်မဲ့ပိတ်ဆို့မှုဟာတည်တာလည်းထူးခြားမှုရှိသောအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောပေမဲ့တရားဝင်ကြေညာချက်မထောက်ခင်ပိတ်ဆို့မှုအသစ်မှာပါဝင်တဲ့အသေးစိတ်အချက်အလက်တွေကိုတော့ပြောဆိုဖို့ညှင်းဆိုပါတယ်။အီရန်ရဲ့လှုပ်ဆောင်မှုတွေကိုတံပြန်ဆောင်ရည်သမ္မတထရမ့်အစိုးရအနေနဲ့မဟာမိတ်ဖွင့်နိုင်မှုဆော်ဒီအာရေဗျနဲ့ UAE အာရဗ်စပေါင်းများနိုင်ငံတို့ကိုမထွက်ခွာခင်ဝန်ကြီးပွန်ပေယိုကအဲ့ဒီလိုပြောကြားလိုက်တာပါဝန်ကြီးပွန်ပေယိုဟာဒီကနေ့ဆော်ဒီဘီယင်ဆာမန်အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်တို့နဲ့တွေ့ဆုံခဲ့ပါတယ်အမေရိကန်နဲ့အနောက်အစုနိုင်ငံတွေကအီရန်ဟာနျူကလ িয়ার လက်နက်တိစောက်ဖို့အတွက်ဥတီလှုပ်ဆောင်နေတာလို့ယုံကြည်နေကြပေမဲ့အီရန်ကတော့အဲ့ဒီလိုပြောဆိုမှုတွေကိုညှင်းဆို့ထားပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်ကန့်သတ်ဖို့ရည်ရွယ်ပြီးအမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီစတဲ့အင်အားကြီး6နိုင်ငံနဲ့အီရန်အကြားနိုင်ငံကနျူကလ িয়ার သဘောတူစာချုပ်ကို2015ခုနှစ်မှာချုပ်ဆိုခဲ့ကြပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတချို့ကိုဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီနိုင်ငံကသဘောတူညီချက်ကနေသမ္မတထရမ့်အစိုးရကပြီးခဲ့တဲ့နှစ်မှာနှုတ်ထွက်ပြီးစီးပွားရေးပိတ်ဆို့မှုတွေပြန်လည်ချမှတ်လိုက်ပြီးတဲ့နောက်သမ္မတထရမ့်အစိုးရနဲ့အီရန်ကြားဆက်ဆံရေးတဖြည်းဖြည်းဆိုးဝါးလာနေခဲ့ပါတယ်
။တူရကီနိုင်ငံအစ္စတန်ဘူမြို့တော်ဝင်ရွေးကောက်ပွဲရဲ့အငင်းပွားပွဲရာတကြောပြရွေးကောက်ပွဲမှာအတိုက်ခံဘက်ကဝင်ရောက်ရှင်ပြန်သူအက်ကရမ်အီမာမိုဂလူပြတ်ပြတ်သားသားအနိုင်ရခဲ့ပါတယ်။ဒါဟာတူရကီနယ်လက်ရှိသမ္မတရီစစ်တယ်ယစ်အာရိုဝန်အတွက်အထူးငားစီတဲ့ဆုံးရှုံးမှုတစ်ခုပဲဖြစ်ပါတယ်။သမ္မတအာရိုဝန်ဟာအစ္စတန်ဘူမြေနယ်မြေကို25နှစ်ကြာအာဏာမြဲမြဲရယူထားခဲ့တာပါ။သမ္မတရဲ့ထောက်ခံချက်နဲ့အစ္စတန်ဘူမြို့တော်ဝန်ရွေးကောက်ပွဲဝင်ရောက်ရွေးခံသူဘီနာလီယီလ်ဒီရင်ကအနိုင်ရသူအီမာမိုဂလူကိုချီးကျူးဂုဏ်ပြုစကားပြောကြားခဲ့တယ်လို့သမ္မတအာရိုဝန်ကိုယ်တိုင်ကလည်းပြည်သူ့ရဲ့ဆန္ဒနောက်တစ်ကြိမ်ပေါ်လွန်ခဲ့ကြောင်းတွစ်တာမှာရေးပြီးဂုဏ်ပြုစကားပြောခဲ့ပါတယ်။လောလောဆယ်ရရှိလာတဲ့ရလဒ်တွေအရအီမာမိုဂလူဟာအနိုင်ရမဲ့ကွာခြားချက်ခုနှစ်သိန်းအသာပိုးပြီးရခဲ့ပါတယ်။မလမှာကျင်းပခဲ့တဲ့အရင်ရွေးကောက်ပွဲမှာတော့မဲ့ကွာခြားချက်က13,000ပဲရှိခဲ့လို့အခုရွေးကောက်ပွဲမှာသူကပြက်ပြက်သားသားအောင်ပွဲခံခဲ့တာပါ။ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေရဲ့လှုပ်ထုံလှုပ်နှီးဆိုင်ရာအားနည်းမှုကိုအကြောင်းပြပြီးသမရအာဒိုဝန်ကရွေးကောက်ပွဲကြီးကြပ်သူတွေကိုမလရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ခိုင်းလို့အခုလိုဇွန်လမှာရွေးကောက်ပွဲနောက်တစ်ချိန်ကျင်းပခဲ့ရတာဖြစ်ပါတယ်။သူ့ရဲ့ရွေးကောက်ပွဲဆွေးရဌာနချုပ်ရုပ်ချုပ်ရှိရာမှာအီမာမိုဂလူကသူ့နိုင်ရတာဟာဒီမိုကရေစီအတွက်အားတက်စရာပါလို့သတင်းတောက်တွေကိုပြောပါတယ်။အီမာမိုဂလူအနိုင်ရတဲ့တရင်ထွက်ပေါ်လာတာနဲ့အတူအစ္စတန်ဘူမြို့တော်မှာကာဟွန်းတန်တညာညာနဲ့လမ်းမပေါ်မှာလူရာပေါင်းများစွာကောက်ခုံခဲ့ကြပြီးညှင်းတဲ့အထိအောင်ပွဲခံကြလိမ့်မယ်လို့ညွှန်လင်းရပါတယ်။
ထောင်ဝမှာခြေဆက်ပြီးတရုတ်နိုင်ငံကတဆင်သူတို့ကုမ္ပဏီအတွက်လိုအပ်တဲ့ပစ္စည်းတွေတင်သွင်းပေးနေသူတွေအနေနဲ့သူတို့ရဲ့ထုတ်လုပ်မှုစွမ်းအား15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းလောက်အထိတခြားနိုင်ငံတွေမှာရွှေ့ပြောင်းလုပ်ဆောင်ကြဖို့အမေရိကန်အခြေစိုက် Apple နည်းပညာကုမ္ပဏီကြီးကတောင်းဆိုထားတယ်လို့ဆိုပါတယ်။တရုတ်ကနေအမေရိကန်ကိုတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်သမ္မတထရမ့်အစိုးရကအခွန်တိုးမြှင့်ကောက်ခံမယ်ကြောင်းပြောဆိုထားတာကြောင့် Apple ဘက်ကအခုလိုပြင်ဆင်မှုတွေလုပ်ဆောင်လာတာလည်းဖြစ်ပါတယ်။တခြားနိုင်ငံတွေမှာရွှေ့ပြောင်းထုတ်လုပ်မဲ့အစီအစဉ်တွေအခုချိန်မှာစတင်နေပြီဖြစ်ပြီးဒီလိုလှုပ်ဆောင်မှုကြောင့် Apple အတွက်အမြတ်ဆုံးရမှုကိုထိခိုက်နိုင်တယ်လို့တစ်ဖက်မှာလည်းတရုတ်လုပ်သမားအများအပြားအလုပ်ပြုံးမှုနဲ့ရင်ဆိုင်ရနိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ ကျွန်တော်တို့ကအရင်ကလည်းအလားတူတရုတ်နိုင်ငံအခြေစိုက်နည်းပညာနဲ့ပတ်သက်တဲ့ကွန်ထရိုးလုပ်တဲ့ကုမ္ပဏီတွေတခြားနိုင်ငံတွေကိုရွှေ့ပြောင်းကြတဲ့တာရကရှိခဲ့ပြီးကမ္ဘာစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံအကြားကွန်တိုရေးစစ်ပွဲဆက်ဖြစ်နေမယ်ဆိုရင်ဒီလမ်းကြောင်းကပြောင်းသွားမှာမဟုတ်ဘူးလို့ဆိုပါတယ်။ ဖုန်းကုမ္ပဏီတွေရဲ့စာရင်လွန်ခဲ့တဲ့နှစ်အတွင်းတရုတ်နိုင်ငံအခြေစိုက်ထိုင်ဝမ်ကုမ္ပဏီတွေရဲ့ကွန်ပျူတာနဲ့တခြားနည်းပညာပိုင်းဆိုင်ရာကွန်ပျူစီထုတ်လုပ်မှုတွေတရုတ်နိုင်ငံပြင်ပကိုရှေ့ပြောင်းကုန်ကြတယ်လို့သုတေသီတွေကပြောပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာကြောင့်တရုတ်နိုင်ငံမှာထုတ်လုပ်ပြီးအမေရိကန်ကိုတင်သွင်
ရတတဥတီဆုံးပြီးခုနှစ်ယောက်တည်းရရသွားတယ်လို့ဆော်ဒီဥဆောင်တဲ့ညမောင်းတပ်ဖွဲ့ကတနင်္ဂနွေနေ့ကပြောပါတယ်တိုက်ခိုက်မှုကြောင့်အဖော်လေးစိတ်ကားရနာခွင့်နေရာကိုထိမှန်ခဲ့တာဖြစ်ပြီးဒုံးကျည်နဲ့တမမဟုတ်ဒရုန်းရှင်နဲ့တိုက်ခဲ့သလားဆိုတာကိုတော့အသေးစိတ်ကိုတော့ထုတ်ပြန်ပြောကြားခြင်းမရှိပါဘူးပြီးခဲ့တဲ့သတင်းပတ်အတွင်းကလည်းအဖော်မျိုးကိုဟူဒီတပုံတို့ရဲ့ဒုံးကျည ဟူတီသဘောင်တွေကိုမြို့တော်စာနာကနေတိုက်ခိုက်နိုင်ဖို့ဂျီမင်အစိုးရကိုစော်ရီညွန်ပေါင်းအဖွဲ့ကအကူအညီပေးနေတာပါဗြိတိန်စော်ရီအရေဗျာအာရဗ်စော်ဘောပြနိုင်ငံယူအေအီနဲ့အမေရိကန်လေးနိုင်ငံအဖွဲ့တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်အရမှာဟူတီသဘောင်တွေ၄စိတ်တွေကိုတိုက်ခိုက်နေတဲ့ပေါ်ဖြစ်တွင်ဝေဖန်ထားပြီးအီရန်ကဂျီမင်နဲ့အရှိလေပိုင်းမှာတင်းကျပ်မှုပြပြအောင်လုပ်နေတဲ ကသွားပြီလို့ကုလသမဂ္ဂကအတည်ပြုမှသာစော်ဒီကတိုက်ရုပ်သိမ်းပြီမယ်လို့ပြောပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ25 kHz 11965ဟိုင်းဒိုမီတာ32 kHz 930ညဟိုင်းဒိုမီတာ51 kHz 585တို့အပြင်စနေတနင်္ဂနွေမှာဟိုင်းမက်မီတာ190 kHz 1509တို့ပြောထုတ်လွှင့်ပေးပါတယ်ရှင
်ဒီမေကန်တန်ကတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရောဂါဒုက္ခတွေနေရပြန်နိုင်ရေးအတွက်ပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရဲ့လုံခြုံရေးကိုမြန်မာအစိုးရကအာမခံဖို့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့34ကျင်းပြောင်းအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းလိုက်တဲ့အကြောင်းဂျကာတာပို့စ်သတင်းစာမှာရေးသားထားပါတယ်။ဒုက္ခတွေနေရပြန်ရေးအောင်မြင်အောင်လုပ်ဆောင်ဖို့အတွက်ရခိုင်ပြည်နယ်အတွင်းလုံခြုံရေးဟာအရေးကြီးတဲ့အကြောင်းနဲ့အားလုံးကစိုးရိမ်ပေမဲ့အခြေအနေဟာတိုးတက်မှုမရှိတဲ့အကြောင်းသမ္မတဝီဒိုဒိုယုံကတင်းငွေနေနေကထုတ်ပြန်တဲ့ကြေညာချက်ကိုကိုးကားပြီးသတင်းစာမှာဖော်ပြပါတယ်။အာဆီယံထိပ်သီးဆွေးနွေးကာလအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုအပြင်ဒေတာရင်းကခေါင်းဆောင်တွေအပါအဝင်အာဆဖွံ့ဖြိုးရေးဘဏ်ဥက္ကဋ္ဌတို့နဲ့လည်းတရားစီတွေ့ဆုံခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်ပြန်လည်ပို့ဆောင်ရေးမှာပူးပေါင်းဆောင်ရွက်ဖို့ကတိပေးထားသလိုအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လည်းနားလည်မှုသဘောတူစာချုပ်လာလက်မှတ်ရေးထိုးထားပါတယ်။ဒုက္ခသည်တွေကိုဘေးကင်းလုံခြုံပြီးကိုယ်သိခံနဲ့အညီပြန်လည်နိုင်ရေးမြန်မာနိုင်ငံဘက်ကကြိုးပမ်းမှုတွေကိုကြိုးဆိုတဲ့အကြောင်းတနင်္ဂနွေနေ့ကထုတ်ပြန်တဲ့အာဆီယံကောင်းဆောင်တွေရဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ဒီကြေညာချက်ဟာဒုက္ခသည်တွေရဲ့ဗဟိတအခြေအနေကိုမျက်ကွယ်ပြုတယ်ဆိုပြီးဝေဖန်ပြောဆိုနေကြပါတယ်
။ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေတာကြောင့်ရာဇဝတ်ပြုမှုနဲ့တန်တရားရှိသူတွေကိုတရုတ်ပြည်မှာကြီးမှာအမှုဖွင့်ရင်ဆိုင်ဖို့လွှဲပြောင်းပေးမယ့်ဥပဒေကြမ်းနဲ့ပတ်သက်ပြီးတိတိကျကျသုံးသပ်ဖို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးမီရှယ်ဘာရှာလေးကဟောင်ကောင်အာဏာပိုင်တွေကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။ကျုပ်ပြည်မကြီးမှာကွန်မြူနစ်ပါတီထိန်းချုပ်မှုအောက်ကရာဇဝတ်ပြုမှုနဲ့တန်တရားရှိသူတွေကိုအမှုစင်ဆိုင်ကြရမယ်ဒီဥပဒေကြမ်းကိုတန်းတဲ့ချီတဲ့ပြည်သူတွေဟောင်ကောင်မှာဒီဇွန်လအတွင်းကန့်ကွက်ဆန္ဒပြခဲ့ကြတာပါဒီကနေ့မှာလည်းဟောင်ကောင်မြို့ Revenue Towers ခမဆောင်မှာဆန္ဒပြသူတရားလောက်စုဝေးခဲ့ကြပါတယ်ဟောင်ကောင်ကျွန်းမှာဖြစ်ခဲ့တဲ့နိုင်ငံရေးမတည်မြဲမှုတွေအတွက်အုပ်ချုပ်ရေးမှူးကာရီလမ်ကတောင်းပန်ခဲ့ပါတယ်ဟောင်ကောင်ကျွန်းကိစ္စအပြင်တရုတ်နိုင်ငံရှင်ချင်းပြည်နယ်နဲ့တရုတ်နိုင်ငံအနောက်ဘက်ပိုင်းဒေသတွေကိုအကန့်အသတ်မရှိတွားရောက်ခွင့်ပြုရေးကိစ္စတွေကိုလည်းဒီအစိုးရနဲ့ဆက်လက်ဆွေးနွေးနေကြောင်းလည်းဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာစတင်ခဲ့တဲ့လူ့အခွင့်အရေးကောင်စီရဲ့တရင်သုံးပတ်ကြာညီလာခံမှာမစ္စရှ်ဘာရှာလေးကပြောပါတယ်ရှင်ချင်းဒေသမှာဥယျာစ်နဲ့မွတ်စလင်တပ်တန်းလောက်ထိန်းသိမ်းထားခံရရကြောင်းလည်းအရင်ကလူ့အခွင့်အရေးတက်ကြွလှုပ်ရှားသူလည်းဖြစ်ခဲ့ဘူးတဲ့လူ့အခွင့်အရေးကော်မရှင်နာမင်းကြီးဘာရှာလေးကပြောပါတယ်အစိုးရဝါဒတွေကိုဖယ်ရှားပြီးတပ်ပညာအသစ်တွေတင် जा ပေးမယ်ဆိုတဲ့ခေါင်းစဉ်မှုအောက်မှာလူတတန်းလောက်နေပါကိုရှင်ချင်းဒေသမှာစကန်သွင်းထိမ့်သိမ်းထားတဲ့တရုတ်အစိုးရရဲ့လုပ်ရပေါ်နိုင်ငံတကာကပြစ်တင်ဝေဖန်နေတာပါခင်ဗျ
ခီးသွားများတဲ့နေရာဒီက ကာလာမတိုင်ခင်ထိုင်ဝမ်ကျွန်းကဒုတိယအခြေဆုံးလေကြောင်းလိုင်းကဝန်ထမ်းတွေသဘေးပေါက်နေကြတဲ့အတွက်ခီးတဲ့2500ကျွန်းအတွင်းတခြားလုပ်ငန်းဌာနတွေအပါအဝင်ဒေတာတွင်းနိုင်ငံတွေမှာခုနောက်ပိုင်းမရှိလာတော့တဲ့တမကဖွဲ့လုဆောင်မှုရဲ့အင်အားကိုပြသလိုက်တာလည်းဖြစ်ပါတယ်။အေဗာလေကြောင်းလိုင်းကဝန်ထမ်းတွေတင်းနေလာနေမှာ900မြောက်နေအဖြစ်နဲ့ဆက်လက်သဘေးပေါက်နေကြတာမှာခီးတဲ့2500တုံးရခန ကျွန်တော်တို့ကအများအပြားနေရာတိခီးသွားဖို့ပြင်ဆင်နေကြခြင်းပါပဲ။လေမဲလေယင်မောင်စုစုပေါင်း2000လောက်အလုံးမစင်းမဲ့သဘေးပေါင်းနေကြတာပါ။တရုတ်နဲ့တကူအချင်းခီးသွားတဲ့များတဲ့ဖေဖော်ဝါရီလတုန်းကလည်းချိုင်းနာလေကြောင်းလိုင်းကတမကဝင်လေယင်မောင်သူ6000ကနေတိခါမှာများ600ကနေ900ကြာသဘေးပေါက်ခဲ့ကြပါတယ်။အီဗာနဲ့ချိုင်းနာလေကြောင်းလိုင်းတို့ဟာထိုင်ဝမ်ရဲ့အကြီးဆုံးလေကြောင်းလိုင်းတစ်ခုဖြစ်ပ
ဖြတ်မှုတွေကြေညာတာတွေကိုဟိုထုတ်လွှင့်နေတာတွေကိုသတင်းတစ်ပတ်တွင်ရပ်တန့်ကြဖို့ရုပ်သံနဲ့ရေဒီယိုအတန်လက်ဌာနတွေကိုတာလီဘန်အဖွဲ့ကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။သူတို့သတိပေးချက်ကိုလိုက်နာခြင်းမရှိဘဲအစိုးရဝါဒဖြန့်ချိမှုတွေကိုထုတ်လွှင့်နေတဲ့သတင်းဌာနတွေကိုဗက်မလိုက်တဲ့သတင်းဌာနအဖြစ်မသတ်မှတ်တဲ့အပြင်သူတို့ရဲ့ပြစ်မှတ်အဖြစ်လည်းသတ်မှတ်ပြီးတိုက်ခတ်သွားမှာဖြစ်တယ်လို့အဲ့ဒီသတင်းဌာနတွေရဲ့သတင်းတောက်တွေနဲ့ဝန်ထမ်းတွေလည်းဘေးကင်းလုံခြုံမှာမဟုတ်ဘူးလို့တာလီဘန်အဖွဲ့ကတင်းလာနေမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တာလီဘန်လိုယူဆရတဲ့မတင်ကားဖွယ်ရလှရှားမှုတွေတွေ့ရင်အစိုးရကိုတင်ပြေးကြဖို့တည်ထောင်တာတွေကတစဉ်အစိုးရကကြေညာနေတာပါအာဖဂန်ကနိုင်တင်ထောင်တာကတော့တာလီဘန်ဖွယ်ရတတိပေးချက်ကိုပြစ်တင်ရှုတ်ချလိုက်ပြီးဒါဟာလူအခွင့်အရေးနဲ့လွတ်လပ်ခွင့်ကိုချိုးဖောက်ရရောက်ကြောင်းဒါကြောင့်အစိုးရအနေနဲ့တည်မီဒီယာအဖွဲ့ရဲ့လုံခြုံရေးအတွက်ချက်ချင်းတာဝန်ယူပေးဖို့တောင်းဆိုလိုက်ပါတယ်အရင်ကလည်းတာလီဘန်အဖွဲ့ကတည်မီဒီယာအဖွဲ့စည်းတွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့ပူပါတယ်အာဖဂန်နစ္စတန်ဟာကမ္ဘာပေါ်မှာတင်တောက်တွေအသေးအပြောက်အများဆုံးတိုက်ပွဲတစ်ခုလည်းဖြစ်ပါတယ်ခင်ဗျ
ကမ္ဘောဒီးယားနိုင်ငံကဆီဟာနုတ်ဗီလ်ဆိုတဲ့ကမ်းခြေမြို့မှာဆောက်လက်ဆအဆောက်အဦတစ်ခုပြိုကျသွားတဲ့အတွက်အ ਨੇ ဆုံးဆောက်လက်ရေးဝန်ထမ်း26ဦးသေဆုံးသွားပါတယ်။ဒါအပြင်တခြား24ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။ပြိုကျသွားတဲ့အဆောက်အဦဖြတ်ကြားမှာအသက်ရှင်ကျန်ရသူတွေကိုကယ်ဆယ်ရေးဝန်ထမ်းတွေကတနင်္လာနေ့နောက်ပိုင်းအထိဆက်လက်ရှာဖွေနေကြပါတယ်။စနေနေ့အစောပိုင်း9ထက်ရှိတဲ့အဆောက်အဦပြိုကျတဲ့အချိန်ဝန်ထမ်းတွေဟာဒုတိယတပ်မှအိတ်နေကြတာလို့ဆိုပါတယ်။အဲ့ဒီဆောက်ဦးထဲမှာဆောက်လွေဝန်ထမ်း50ကနေ60အကြာယာယီနေထိုင်နေကြတာလို့အသက်ရှင်ကျန်ရသူဝန်ထမ်းတွေကပြောပါတယ်။အဆောက်ဦးကိုတရုတ်ရင်းနှီးမြှုပ်နှံသူတဦးကကွန်ဒိုအဆောက်ဦးအဖြစ်တည်ဆောက်နေတာလို့ဆိုပါတယ်။အဲ့ဒီဆောက်ဦးပြိုကျမှုအတွက်စုံစမ်းစစ်ဆေးဖို့လူ၄ဦးကိုကမ္ဘောဒီးယားရဲ့တပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားပြီးအဲ့ဒီလူ၄ဦးစလုံးဟာတရုတ်နိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်။အခင်းဖြစ်ပေါ်တဲ့နေရာကိုတနင်္ဂနွေနေ့ကကိုရိုင်းသွားရောက်ကြည့်ရှုခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ကလည်းသူ့နိုင်ငံအတွင်းတရုတ်ရင်းနှီးမြှုပ်နှံမှုသူတွေအဆောက်အုံတွေလာစောက်နေတဲ့ကိစ္စကိုစစ်ဆေးမဲ့အထူးကော်မရှင်ကိုဖွဲ့စည်းမဲ့အကြောင်း Facebook လူမှုကွန်ရက်ကတစဉ်ပြောကြားခဲ့ပါတယ
်ကိုဇော်လန်နဲ့ကိုရင်မင်းထူလုံးကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့အေးအဖွဲ့ကလူ2ယောက်ကိုဖမ်းမိထားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ဒီခါနဲ့ကလည်းအဖွဲ့ AA ရဲ့အဖွဲ့ဝင်2ယောက်ကိုဖမ်းမိပြီးတော့စစ်ဆေးနေတယ်လို့တက်မတော်ကတင်းငွေတော်ကသတင်းထုတ်ပြန်ထားပါတယ်။ AA အဖွဲ့ကတော့သူတို့အဖွဲ့ဝင်တွေအဖမ်းခံထားရတာမရှိဘူးလို့ညင်းဆိုထားတယ်လို့အခုဖမ်းဆီးခံထားရတဲ့ဒုတိယရဲ့အဖေကလည်းသူ့သားဖြစ်သူက AA အဖွဲ့ဝင်မဟုတ်ဘူးလို့ VOA ကိုပြောပါတယ်။ဒီခါမြန်မာမြောက်ပိုင်းမှာနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေချိန်မှာပဲဖမ်းဆီးခံရတာတွေဆက်ရှိနေရပါ။ပြည်စုံကတော့ထိုင်းချေဆိုင် VOA မြန်မာဝိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်။
ရောက်မြို့နယ်တွင်အေအေရခိုင်လက်နက်ကန်အဖွဲ့ကလို့ယူဆရတဲ့မတင်ကားသူနှူးကိုစွန်လ22ရက်နေ့မှာထပ်မံဖမ်းဆီးရမိတယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းတို့က VOA ကိုပြောပါတယ်
ဒီတိုင်းမှာကျွန်တော်ဆယ်နာရီလောက်ကအောက်တော့မြင့်တဲ့လက်ကရွာမှာလမ်းလုံးကြီးပေါင်းရဲနေတဲ့ဖွဲ့ရှိတယ်ကျွန်တော်တက်ကပြန်လို့ဖြစ်ပြီးကာလမှာယူပါပဲအဲဒီအဖွဲ့ကိုဒီကနေပြောကြတယ်မိမိုင်းနှလုံးဆဲပြီးတက်ခါရရှိတယ်ဒီဘက်ကတော့ခံရရှိသွားမှာမရှိဘူးမိုင်းကိုဒီမှာကျွန်တော်ဆိုင်ကျဲနဲ့ပြီးရတဲ့လူမျိုးရောက်ကျွန်တော်တွေ့ရတယ်အဲဒီနေရာကိုညတ်တက်ပြီးဆေးတော့အဲ့မှာသူတို့ကနေဒီကစက်ကြီးကြောက်ထားတဲ့အဟုတ်မိတာရှိတယ်ကျွန်တော်တို့ကခိုင်းခိုင်းစစ်စစ်နေပါဗျာ
ဖန်စီရမိတူနှူးကိုစစ်ဆေးရမှာကြည်ရွာတွေကနေဆက်ကြီးကောက်ခံထားတဲ့မှတ်တမ်းစာအုပ်တအုပ်အေအေဖွဲ့တင်တဲ့ဗီဒီယိုကောပြောနေစဉ်ရိုက်ကူးထားတဲ့စကရင်ရှော့မှတ်တမ်းဓာတ်ပုံပါရှိတဲ့ဖုန်းစလုံးနဲ့သူဖန်စီရမိခဲ့တယ်လို့မဏိကရက်ဆွဲနဲ့တမရော်ဘက်ကသတင်းထုတ်ပြန်ထားပါတယ်အဆိုပါဖန်စီရမိတူနှူးနဲ့ဇွန်လ20ရက်နေ့ကမြောက်ဦးမြို့နယ်ပေါတော့ပြင်ကြည်ရွာကဖန်စီရမိတူရှိဦးစုစုပေါင်း10ဦးကိုကြောက်တော်မြို့နယ်မြို့မရဲစခန်းကိုလွှဲပြောင်းပြီးလိုအပ်တဲ့စစ်ဆေးမေးမြန်းမှုတွေဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ် Upon San Tire and Lungan Uha, a poem hoga, Yaumun and Tending and Yuadari Pitello, upon Sayada to the Tega, New Min Swego, Nituya Pagan Pitu, Umon Ting Laga, Pio Bare.
So the Noyapa, Tendaga sounds to you would be a patient, Bandiga, a shame of the Boguiga, we do not look at when a patient was Topo, Kainajibo, and the Bani Dolibo. You go there, Kamati, or I think the machine to let a for the Okodora, but only here who sit at a family or one other city of my people for no.
ဒီလိုကလည်းခလေးပဲအစ်ကြီးနေမှာဟိုမှာပြတာလေမုံနဲ့မိုက်တောင်းလေဆိုတော့ရေးရေးပညာရှင်စင်မဟုတ်ဘူးအဲ့လိုဆက်ကြည့်ဖြစ်တာလေတရားစစ်တာပေါ့ဒီခိုင်လက်နဲ့ကန်အေဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခါကတော့သူတို့ရဲ့တပ်ဖွဲ့ဝင်တွေဖမ်းဆီးခံရတာမရှိဘူးလို့ပြောပါတယ်အဲ့ဒီတော့မှာကတော့အဲ့လိုဒီကျွန်တော်တို့ရဲ့အဖွဲ့ဝင်တွေဖမ်းမိကြတယ်လမ်းမမရှိဘူးမနေ့ ကျောက်တော်မြတ်ဦးနေစာပြတိုက်ပွဲနဲ့ပတ်သက်ပြီးတော့တမန်တော်တွေမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စုံမင်းတို့ကခုလိုပြောသွားတယ်။မင်းရတော့ကျွန်တော်တို့ပြောင်းပြောင်းနဲ့ကျောက်တော်ကြပါမင်းမှုကြောင်ရောက်ခဲ့မှာတော့ကျွန်တော်တစ်ဖက်
ဒီနှစ်ဆိုင်ပိုင်းကနေဆွန်လာသည့်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်အေးဖွဲ့တို့ကြားတိုက်ပွဲကြီးငွေရေအတွက်900ကျော်ဖြစ်ပွားခဲ့ပြီးထိခိုက်ကြဆုံးတဲ့ရေအတွက်နဲ့ပတ်သက်ရင်နှစ်ဖက်ပြောတာတွေဟာအမြဲလိုလိုကွဲလှည့်တာတွေရှိနေပါတယ်။
တိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေစစ်ဘေးလွတ်ရာတိမ်းချောင်းနေရတာကလည်းအခုဆိုရင်ဥယျာဉ်၄တောင်600ကျော်ရှိနေပြီလို့စစ်ကြောင်းအကူအညီပေးဖွဲ့တွေကပြောပါတယ်ခင်ဗျာ။နိုင်ငံတော်တွင်ပြည်ပထားတာဖြစ်ပါတယ်။ခုတစ်ခါကတော့2021ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်ချက်တွေအကြောင်းကိုတင်ဆက်ပေးကြပါမယ်။တနင်္လာနေ့ပြည်နယ်မှာကျင်းပဖို့စီစဉ်ထားတဲ့ထွေထွေရွေးကောက်ပွဲကိုမြို့နယ်တ ရန်တစ်ခုကိုဒီဂျွန်လကောင်ကစပြီးတော့၃လကြာစီမံချက်နဲ့ကောက်ယူပြုစုဖို့လည်းစီစဉ်နေပါတယ်ဒီကြောင့်ပြည်စုံကိုတော့ဖီရီမြော်ဝိုင်းစင်းတောက်မက်မီခါကတင်ပြပို့ထားပါတယ်ရှင်
လာမယ့်2020အထွေထွေရေကောက်ပွဲမှာစစ်မှန်တဲ့မဲစင်းတွေရဖို့နဲ့မဲပေးခွင့်တွေမဆုံးရှုံးနိုင်ဖို့ဒီစီမံချက်ကိုလှုပ်ဆောင်တာဖြစ်တယ်လို့ရန်ကုန်တိုင်းရေကောက်ပွဲကော်မရှင်ရုံးမှနိုင်ငံရေးပါတီတွေရေကောက်ပွဲလေ့လာဆောင်ကြည့်ရေးအဖွဲ့တွေနဲ့ဒီကနေ့တွေ့ဆုံခြင်းအတွင်းပြည်ထောင်စုရေကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကအဲ့ဒီလိုပြောဆိုသွားခဲ့ရပ
ါရေကောက်ပွဲလည်းပဲကျွန်တော်တို့ကမြို့နယ်တိုင်းအားလုံးလူလူကိုကျင့်ပါသွားအောင်လို့တော့ကျွန်တော်လာနေဇာတာပဲရွှေပြောင်းလုပ်သားတွေစပေးရှောင်းနေအဲ့မတန်သွောနေစတဲ့ဆိုအားလုံးကျွန်တော်တို့မဲဆန္ဒပေးပိုင်ဝင်ရှိတဲ့လူတွေပန်သမျဆန္ဒမဲပေးသွောနေမှုစီစဉ်ထားတယ်စိတ်ရင်းစုစုတောက်ခံမှုပါပါတယ်အဲ့တော့သူတို့တွေဒီဘယ်နေရာမှာရောက်နေကြတယ်ဘယ်နှစ်ယောက်ရှိတယ်လဲ2020ရုပ်ကောက်ပွဲကျင်းပတဲ့အခါမှာဘယ်လိုဆန္ဒမဲပေးနိုင်အောင်လုပ်မလဲအဲ့ဒီနေရာတွေမှာတွားပြီးမဲပုံးနေလုပ်မလားစတဲ့ကျဒါတွေကကျွန်တော်တို့အချက်လက်ပြီးအားလုံးရရှိတဲ့အခါမှာသူတို့ကိုလည်းပဲမကြံရအောင်မဲပေးပိုင်ကိုရှိအောင်ဆိုပြီးတော့ကျွန်တော်တို့ကလျာတာထားပါတယ
်မဲစင်းမူကြမ်းတွေကိုတက်ဆိုင်ရအခြေဆိုင်နိုင်ငံရေးပါတီတွေကိုစီရီချက်တွေနဲ့ပေးမယ်လို့ကော်မရှင်ကဆိုထားပါတယ်ဒီစီမံချက်ကနေပြည့်ပြည့်စုံတဲ့မဲစင်းတစ်ခုထွက်လာမယ်လို့ကော်မရှင်ကယုံကြည်နေပါတယ်တပြည်လုံးတိုင်းတာနဲ့လှုပ်ဆောင်မှုပြင်ဆင်နေတဲ့သူတို့စီမံချက်နဲ့ပတ်သက်လို့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးတင်မောင်အေကအခုလိုပြောပြသွားတာပါ။အဲ
့တော့လက်ရှိကျွန်တော်တို့2019ခုနှစ်ဒါဂျွန်လနေပြီးတော့ဒီနာအောက်တိုဘာလတည်းမှာလူကြီးအစင်းပြည့်စုံမယ်။တပြိုင်နက်တည်းမှာပဲဂျွန်လနေစက်တင်ဘာလတည်းမှာကျွန်တော်တို့အခြေခံဘဲစင်းတစ်ခုကိုရရှိအောင်ပြည့်စုံမှာဖြစ်ပါတယ်။အဲ့တော့ရက်ကွက်တည်းမှာနေထိုင်တဲ့စင်းရင်းနဲ့ပေါ်ပေါက်နေပြီးတော့အမှန်တကယ်မနေထိုင်တော့တဲ့လူတွေစင်းရုံလေကျွန်တော်တို့ပြည်ပြိုင်နေတဲ့ပြည်စုသွားမှာဖြစ်ပါတယ်အဲ့တော့ပြည်စုမဲ့စင်းစီနှမျိုးဖြစ်ပါတယ် တခုကအမှန်တကယ်နေထိုင်နေတဲ့စင်ရင်ဖြစ်ပါတယ်နောက်တစ်ခုကဒီရက်ွက်ထဲမှာတော့နေထိုင်တဲ့စင်ရင်မှာရှိနေတယ်တကယ်တမ်းမြေတွေမှာကျွန်တော်စင်ပြူးတဲ့အချိန်မှာနေထိုင်ဖို့နေထိုင်ဖို့အစီအစဉ်ရှိတော့နေထိုင်ခြင်းမရှိတော့ဘူးဆိုတဲ့ပုံစံတွေကိုကျွန်တော်တို့ပြာစင်လေးကိုပြုစုမှာဖြစ်ပါတယ်အဲဆိုရင်မဲဆရာရဲ့စင်ကချစ်ချစ်လေးလေးဖြစ်သွားမှာဖြစ်ပါတယ
်ဒီလိုကောက်ယူဖို့ပြင်ဆင်နေရတဲ့ပတ်သက်လို့ iPace ရွေးကောက်ပွဲလေလာဆောင်ကြည့်ရေးအဖွဲ့ကဆိုင်းရဲကြော်စွာမြင့်ကတော့ပြည်စုံတဲ့မဲစင်းတစ်ခုရဖို့ဆိုရင်ကော်မရှင်အနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲအတွက်မဲစင်းကောက်ယူရမှာတုံးတဲ့နီလန်းတွေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာတွေ့ကြုံခဲ့ရတဲ့အတွေ့အကြုံတွေကိုအရင်စူးစီးတုံးတက်ပြီးမှသာစီမံချက်တစ်ခုချမှတ်ရေးဆွဲပြီးလှုပ်ဆောင်တင်တယ်လို့အကြံပြုပြောဆိုသွားပါတယ
်အဓိကတော့ဗျာကျွန်တော်မြင်တာကတော့ပြည်ထနာတနိုင်ငံလုံးစာရှိတဲ့ပြည်ထနာကိုခြုံငုံကြည့်ပြီးတော့မှတနိုင်ငံလုံးစာမူဝါဒချပြီးတော့မှလုပ်တာမျိုးလုပ်ရင်ဆိုရင်မဲစင်းပုံပြောင်းထိအောင်အခုကတော့ကျွန်တော်အော်ရုံးမြင်တော့မဲစင်းကဖောင်းပွားတယ်ဒါကြောင့်မလို့ကျွန်တော်ဒီနည်းနဲ့ကောက်မယ်ဆိုတော့ပြည်ထနာပေါ်မှာခြေခံပြီးတော့မှစဉ်းစားတဲ့အဲကျွန်တော်စဉ်းစားချက်မျိုးပို့ပြီးတော့မှအားဆန်တယ်လို့ကျွန်တော်အရင်ဆုံးသုံးသပ်ချက်တယ်
ပြည်ထောင်စု2015ထွေထွေရွေးကောက်ပွဲကိုမြို့နယ်40နီးပါးလောက်မှာနည်းမြေအေးချမ်းမှုမရှိလို့ရွေးကောက်ပွဲမကျင်းပနိုင်ခဲ့ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာဖြစ်ပါလေ။အခုတစ်ခါမှာတော့ပုံမှန်66ကားကြီးဖြတ်သိမ်းရင်တောင်းဆိုနေတဲ့အကြောင်းလေးနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။စစ်တွေဥပဒေပုံမှန်66ကားကြီးကိုစတင်ကြားထမ်းခြင်းကစပြီးတော့ဒီနေ့ထိဆိုရင်ဒီပုံမှန်နဲ့တရားစွဲဆိုတဲ့အမှုပေါင်း200ရှိသွားပြီဖြစ်ပါလေ။ဒီဥပဒေကိုပြန်လည်သုံးသပ်တင်ဆက်တဲ့အမည်မျိုးရှိကြပြီးတော့ပုံမှန်66ကားကြီးကိုလုံးဝဖြတ်သိမ်းဖို့တောင်းဆိုထားရတယ်ရှိပါလေ။ပြည်စုံကတော့ဗီဒီယိုမြန်မာရေးတင်တာကိုကိုထောက်ခံကသတင်းပေးပို့ထားပါရှင်။
စစ်တွေရင်းနှီးမြှုပ်နှံမှုတွေနဲ့စစ်တွေစနစ်ကိုထိန်းသိမ်းကြည့်ဖို့2013ခုနှစ်ကပြဋ္ဌာန်းခဲ့တဲ့စစ်တွေဥပဒေတွေကပုံမှန်66ကားကြီးနဲ့တရားစွဲဆိုတဲ့အမှုပေါ်200ထိရှိနေပြီးလူပေါင်း146ဦးတရားစွဲဆိုခံခဲ့ရတယ်လို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အဖွဲ့အတန်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်သမရဟောင်းတိန့်စိန်လက်ထက်မှာ66ကားကြီးနဲ့တရားစွဲဆိုမှုဆက်တက်မှုရှိပြီးလက်ရှိမျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုအလက်ထက်မှာတော့တရားစွဲဆိုမှုပေါင်း180ကျော်ထိရှိထားပါတယ်။အခုလို66ကားကြီးကိုတုံးပြီးတရားစွဲဆိုတာများလာတဲ့ပေါ်အတန်ဖွဲ့ကတုတေသနမန်နေဂျာကိုရဲဝေဖြူအောင်ကအခုလို့ပြောပါတယ်
။ဟိုဒီအရင်အစိုးရလက်ထက်မှာဆက်တက်မှုဖြစ်ခဲ့တယ်။နောက်အစိုးရတွေကလည်းသူတို့ကိုဝေဖန်တဲ့အခါမှာဒါနဲ့ဆွဲလို့ရတယ်ဆိုပြီးဒါနဲ့ထပ်ဆွဲလာတယ်။အဲဒီအခါမှာဆက်တက်ကလည်းသူတို့ကိုအွန်လိုင်းကနေကြောရင်တော့ဒါနဲ့ဆွဲလို့ရပါလားဆိုတော့ဒီဟုတ်စံနဲ့ဆက်ဆွဲလာတယ်ပေါ့အဲ့ဒီခါမှာအမှုတွေကတဖြည်းဖြည်းနဲ့ညှစ်တက်လာတယ်ပေါ့နော်ညှစ်တက်လာပြီးတော့ဒီကျွန်တော်တို့အဲ့ဒီအမှုတွေကအထူးသဖြင့်အဲ့လိုအမှုတွေအကုန်လုံးကတော်တော်များများက90ရာခိုင်နှုန်းတော့က66ကားကြီးဆိုတဲ့ဆက်သွယ်ဥပဒေမှာပါတဲ့ဒီအတေချက်မှုနဲ့ဆွဲကြတာများတယ်အဲ့ဒါကြောင့်ကျွန်တော်တို့က66ကားကြီးဆိုတဲ့ပုံမှန်ကိုဖျက်သိမ်းဖို့တလုံးအောင်တောင်းဆိုခဲ့တယ်
တရားစွဲဆိုတဲ့အမှုတွေထဲမှာနိုင်ငံရေးဝေဖန်ရေးသားလို့တရားစွဲဆိုခံရမှုက28ရာခိုင်နှုန်းလူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုဝေဖန်လို့တရားစွဲတာ20ရာခိုင်နှုန်းနဲ့သတင်းရေးသားဖော်ပြတဲ့အတွက်တရားစွဲဆိုခံရတာ17ရာခိုင်နှုန်းထိရှိပါတယ်ဒီချက်တွေကိုကြည်ချင်းအဖြစ်66ကားကြီးကဥပဒေရဲ့မူလရည်ရွယ်ချက်ပျောက်ဆုံးနေပြီးဝေဖန်တာတွေပေါ်တရားစွဲဆိုဖို့အတုံးချခံဖြစ်နေတဲ့အတွက်ပြန်လည်သုံးသပ်တင်တယ်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ
်ဟိုအာနာတို့ဟိုပါဝါတို့ရှိတဲ့လူတွေအတွက်ဟိုဝေဖန်တာကိုနှုတ်သိမ့်စီအောင်လုပ်တဲ့ဥပဒေမျိုးပြန်လည်အတုံးချခံနေရတော့ဒီကတော့ဥပဒေအာဏာရှင်ဟိုဖြစ်တင်တာတော့ဒီဥပဒေကိုဟိုပြင်ဆင်တဲ့နေရာမှာလုံလောက်မရှိတဲ့အတွက်တကယ်တော့ပြန်သုံးသပ်တင်တယ်လို့ကျွန်တော်ထင်ပါတယ
်ဆက်သွယ်ဥပဒေကို2019ခုနှစ်ကပြင်ဆင်ခဲ့ပြီးဒီ66ကားကြီးကိုဖြတ်သိမ်းဖို့တောင်းဆိုခဲ့ပေမဲ့ဂျားလူကတရားစွဲဆိုတာနဲ့ပြစ်ဒဏ်လျှော့ချပေးတဲ့ပြင်ဆင်မှုတွေတော့ပဲလုပ်နိုင်ခဲ့ပါတယ်တိုင်းနဲ့ပြည်နယ်တွေကြားမှာရန်ကုန်တိုင်းကတရားစွဲဆိုမှုအများဆုံးဖြစ်ပြီးချင်းပြည်နယ်နဲ့တနင်္လာတိုင်းဒေသကြီးတို့မှာတရားစွဲဆိုမှုရှိမထားသေးပါဘူး။ဒါအပြင်အမှုပေါင်း200ထဲမှာအစိုးရကိုဝေဖန်လို့တရားစွဲဆိုတဲ့အမှုပေါင်း48မှုရှိပြီးဒါဟာတရားစွဲဆိုမှုစုစုပေါင်းရဲ့4ပုံတစ်ပုံရှိပါတယ်။တက်မတော်ကတရားစွဲဆိုမှုပေါင်း21မှုရှိပြီးသတင်းမီဒီယာသမားရှိဦးနဲ့တက်ကြွလှုပ်ရှားသူ12ဦးထိတရားစွဲဆိုခံခဲ့ရပါတယ်။လက်ရှိအချိန်မှာတော့တက်မတော်က66ကားကြီးနဲ့တရားစွဲဆိုထားသူဒေါက်တာမင်းတိန်ကိုကိုကြီးနဲ့ဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ဝင်တွေဟာအချုပ်နဲ့အမှုရင်ဆိုင်နေရပါတယ်။ပုံမှန်66ကားကြီးဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုရေးသားခွင့်တွေပေါ်အဟံတားဖြစ်စေတဲ့ပုံမှန်ဖြစ်စေတဲ့ဆိုပြီးဖြတ်သိမ်းပေးဖို့တောင်းဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုထောင်ခံတဲ့ပြည်ပထားဖြစ်ပါတယ်ဖီရီကနေတင်းနာနေကြပါစီနေကိုဆက်ပြီးတော့တိုင်းထုံးလွှင့်ပေးနေပါရှင်ခုတစ်ခါမှာတော့ထိုင်းမြန်မာနယ်စပ်မှာအိုက်စ်အပါဝင်တခြားမူရေးစီဝါရီဖမ်းမိတဲ့တဲ့တင်ကိုတင်ဆက်ပေးကြပါတယ်ထိုင်းမြန်မာနယ်စပ်ကန်စတန်ပူရီခန်အတွင်းမှာလမ်းကြောင်းပြောင်းတည်ဆောင်လာတဲ့ကာလာတန်ဘူဘန်ဝီတန်တုံးအောင်ကျော်တန်ဘူရှိတဲ့အိုက်စ်မူရေးစီတဲ့နီးပါးန သတင်းထုတ်ပြန်ထားပါတယ်။ထိုင်းချီဆိုင်ဖီမီမိုင်းသတင်းတော့မင်းမကပြည်စုံကိုပြပြပေးပါလိမ့်မယ်ရှင်
။ထိုင်းမြန်မာနယ်စပ်ကန်စနာဘူရီခရိုင်အတွင်းကမူရီကိုင်းဝင်နေတဲ့ပတ်သက်လို့ထိုင်းနိုင်ငံနှကုံဖနုံရဲဌာနအမှတ်9နယ်မြေမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲကိုထိုင်းရဲချုပ်ချက်လန်ကီရဲ့စီဝရခံကိုယ်တိုင်ရဟတ်ရင်နဲ့လာရောက်စစ်ဆေးကြည့်ရှုခဲ့ပါတယ်။အမှတ်9နယ်မြေရဲမှူးစူဝတ်ကောင်စီရန်ထောင်ပြောဆိုသွားတာကတော့
ဘာနယောပါးနဲ့ဒါတော့ကန်တာပါကြတဲ့ဒီတော့ဒါနဲ့ဖန်ဆိုင်ကလည်းဒါတော့ဟတ်ဖို့ကြံလို့ပေါ်ထည့်ခိုင်တူပါယ
်မူရစီဝါသမားတွေကလမ်းကြောင်းပြောင်းပြီးတည်ဆောင်လာတာကိုတွေ့ရတယ်။၃ရက်အတွင်းမှာထိုင်းမြန်မာနယ်စပ်ကန်ထနာဘူရီခရိုင်ကနေမူရစီဝါတွေတည်ဆောင်လာတဲ့အမှုပေါင်း၅မှုကိုနယ်မြေရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဖမ်းဆီးခဲ့တဲ့သူတွေထဲမှာအဲ့ဒီနယ်မြေမှာလှုပ်ရှားနေတဲ့အဓိကမူရစေဝါသမား၃ဦးပါဝင်တယ်ဆိုပြီးပြောသွားပါတယ်။ဇွန်လ22ရက်နေ့ကနေ24ရက်အတွင်းမူရစေဝါတည်ဆောင်လာတဲ့မူရအမှု၅မှုကနေတရားခံ၅ဦးနဲ့အဓိကတရားခံ၃ဦးကိုဖမ်းဆီးနိုင်ခဲ့တဲ့အကြောင်းအမှတ်135နယ်ကစားတပ်ဖွဲ့ကထိုင်းမြန်မာနယ်စပ်ထောင်ပါဖွန်စံရွတ်စတဲ့ဒေသကဆိတ်ကြွစီတွေတည်ဆောင်လာတဲ့လမ်းကြောင်းတွေကိုပိတ်ဆို့ပြီးစစ်ဆေးခဲ့ကြတယ်လို့လည်းဆိုပါတယ်။ထိုင်းမြန်မာနယ်စပ်ဖျားသုံးစုနယ်မြေကနေဝင်လာတဲ့ ICE လို့ခေါ်တဲ့မူရစေဝါဒဏ္ဍီးပါးနဲ့ခေတမင်းမူရစေဝါကီလို200ကျော်ကိုဖမ်းဆီးခဲ့ပြီးစိတ်ကြွစီတပေါင်းခွဲခန့်နဲ့လက်နက်တွေကိုပါဖမ်းမိခဲ့တာပါမူရစေဝါတည်ဆောင်ရမှာအတုံးပြူလာတဲ့ကားမျိုးမျိုးနဲ့တရားခံတွေကိုလည်းဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းရဲချုပ်ချလန်ကီရဲ့စီဝရခံကလည်းပြောဆိုသွားပါတယ်အခုအများဆုံးမိတဲ့မူရစေဝါတွေကိုဖျားသုံးစုဒေသကမြန်မာနိုင်ငံသားမူရမောင်ကိုသမားတို့ကထိုင်းနိုင်ငံသားတွေကိုငွေပေးပြီးတည်ဆောင်ခိုင်းတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ထိုင်းမြန်မာနယ်စပ်ချင်းလိုက်ခရိုင်ပြည်မှာစိတ်ကြွစည်းတွေကိုဝင်မရအောင်ပိတ်ဆို့စစ်ဆေးဖမ်းဆီးနေတာကြောင့်မူရကုံတွေဟာထိုင်းမြန်မာနယ်စပ်ကန်ထနာဘူရီခရိုင်နဲ့နီးတဲ့ဖျားသုံးစုနယ်ကနေလမ်းကြောင်းပြောင်းပြီးပို့ဆောင်နေတာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ကတင်လာတဲ့ညပိုင်းစီစဉ်ကို Washington DC မြို့တော်ကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမတို့ VOA မြန်မာပိုင်းစီစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေကြနေ့စဉ် TV သတင်းလာစီစဉ်တွေကို Intel Set 17, Intel SAT 17နဲ့ Mia Set 3, Mea Set 3တို့ကနေပြီးတော့ဂျွန်လာတိုးရဲနေကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပြီဖြစ်ပါတယ်။ကျမတို့ဒီညနေပိုင်း Radio စီစဉ်ပြီးပြီးချင်းည9:00ခွဲထိထုတ်လွှင့်ပေးတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေပြင်အတန်းလေးစီစဉ်လေးကိုလည်း VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာနားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ2532နဲ့51ပြင်လိုင်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ထုံးလွှင့်ပေးနေပါပြီ။ဒီည10နာရီအထိထုံးလွှင့်ပေးမယ့်စီစဉ်တွေထဲမှာဆိုရင်တော့
အဲ့လိုတင်ကြပို့ချပေးတဲ့အခါမှာဒါအရှိတိုင်းနောက်တိုင်းကြီးကြီးကဟောဆော့ဖာကြီးတွေရဲ့အမြင်ကိုလည်းပဲပြန်လာတဲ့အချိန်မှာကျွန်တော်ယုံကြည်တာကတော့ကျွန်တော်ကဒါဘုရားဘာသာဝင်တယောက်ဖြစ်တဲ့အတိုင်း
သတ္တနိကဗေဒဌာနအငိမ့်စာပမောက္ခဒေါက်တာဦးဆောင်ကသူယုံကြည်ရာကိုပြောသားတာကိုမကြခင်မှာနားဆင်ကြဖို့ရှိပါတယ်။ထပြင်စီဝါရေးကဏ္ဍဘလော့ဂါရေးပြောသမျှအစီအစဉ်အပြင်တက်တရာသတင်းလာကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့စီဝါရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။အထူးစီဝါရေးစုံတွေဟာစီဝါရေးဖွံ့ဖြိုးမှုတစ်ခုရဲ့အတွက်တည်းမဟုတ်ဘဲနဲ့လူမှုရေးတရားမျှတမှုဥရုယာတီပြောင်းလဲမှုတိုက်ဖြတ်ရေးတို့ကပါအလေးထားဖို့2019ခုနှစ်ကုလသမဂ္ဂရဲ့ကမ္ဘာရင်းနှီးမြှုပ်နှံမှုစီရင်ခံစာမှာအလေးပေးတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကလက်ရှိဒေသဝါအထူးစီးပွားရေးဆောင်မှာတော့မြေယာရိုကြီးကိစ္စပွေလင်းမြင်သာမှုကိမဲ့နေပြီးတော့လူမှုရေးတရားမျှတမှုအတွက်လည်းကြိုးပမ်းနေရစေဖြစ်တယ်ဆိုပြီးတော့ပြောဆိုလာတဲ့ရန်ကုန်တိုင်းကြောက်တဲမြို့နယ်ပြည်သူ့လူတော်အမတ်ဒေါ်အေးမြမြမျိုးနဲ့ဆက်သွယ်ပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမှတ်သိထားကတင်ဆက်ထားပါတယ်ရှင်။
သမဂ္ဂရဲ့2019ခုနှစ်ကမ္ဘာရင်းနှီးမြှုပ်နှံမှုအစဉ်ခန်းစာမှာတော့အထူးစီးပွားရေးစုံတွေကိုအလေးပေးဖော်ပြထားပါတယ်။ပြီးခဲ့တဲ့5နှစ်တာကာလအတွင်းကမ္ဘာပေါ်မှာအထူးစီးပွားရေးစုံပေါင်း1000တည်ထောင်ခဲ့ကြပြီးလာမယ့်နှစ်တွေအတွင်းနောက်ထပ်500ထပ်ပေါ်လာဖို့ရှိနေပါတယ်။ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာဌာနရေးရှည်ဖွံ့ဖြိုးမှုဆိုင်ရာဗန္ဓာရေးရုပ်ရည်ညွှန်ကြားရေးမှူးနာဗစ်ဟနစ်ကတော့အထူးစီးပွားရေးစုံတွေကစီးပွားရေးဖွံ့ဖြိုးမှုတင်မဟုတ်ဘဲလူမှုရေးတရားမျှတမှုကိုပါအလေးထားကြဖို့တိုက်တွန်းထားပါတယ
် The future special economic zones should focus that the zones not only deliver economic growth but also social benefits and help
အနာဂတ်အထူးစီးပွားစုံတွေအနေနဲ့တော့စီးပွားဖွံ့ဖြိုးတိုးတက်မှုအတွက်တင်မဟုတ်ဘဲလူမှုရေးအကျိုးမြတ်တွေကိုလည်းအလေးထားရမှာဖြစ်ပါတယ်။ဒါ့အပြင်သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကာကွယ်ရေးရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးလူမှုအတိုင်းဝန်းကြားစာတူညီမျှမှုရှိရေးကိုဖန်တီးနိုင်ရေးကိုလည်းအထောက်အကူဖြစ်စေဖို့တင်ပါတယ်။ဆိုလိုတာကတော့ဒီအထူးစီးပွားရေးစုံတွေကိုစောင့်ကြည့်သုံးသပ်တာမှာလူမှုရေးဆိုင်ရာအခြေအနေတွေနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာတိုင်းတာသတ်မှတ်ချက်တွေလည်းပါဝင်လာမှာပ
ါမြန်မာနိုင်ငံမှာလက်ရှိတီလဝအထူးစီးပွားရေးစုံရှိနေပြီးနောက်ထပ်အထူးစီးပွားရေးစုံတွေထပ်ပြီးထွက်ပေါ်လာဖို့လည်းရှိပါတယ်ရန်ကုန်တိုင်းကျောက်တန်းမြို့နယ်တွင်ကလက်ရှိလဲပတ်နေပြီဖြစ်တဲ့တီလဝအထူးစီးပွားရေးစုံကတော့နိုင်ငံစီးပွားဖွံ့ဖြိုးရေးအတွက်အလားအလာကောင်းဖြစ်ကျောက်တန်းမြို့နယ်ပြည်သူ့လွတ်တော်အမတ်ဒေါ်အေးမြမြမျိုးကထောက်ခံပါတယ်ဒါပေမဲ့မြေယာရိုကြီးကိစ္စတချို့ကတော့မပြီးပြတ်သေးပါဘူ
းဒီအကောင့်ထဲပေါ်တဲ့အပိုင်းလိုက်ကိုသူတို့လျှော်တာတွေရှိတယ်လျှော်လျှော်လည်းတော်တော်အဆင်ပြေသွားရရတယ်ပေါ့နော်ဒါပေမဲ့အဆင်မပြေလာတဲ့ကြံသေးတယ်အထူးသဖြင့်ဘယ်လိုအဆင်မပြေလဲဆိုတော့ကျွန်တော်တို့အဲ့ဒီတီလုံးကအထူးစီးပွားရေးစုံနဲ့ကနေပါတဲ့သူတွေကိုထည့်ထိုင်းပြီးတော့မှနေရာပြန်ရွှေ့တာပေါ့နော်အဲ့တော့ပြန်ရွှေ့တော့သူတို့အိမ်ယာတွေပေါ်တယ်ပေါ်တော့အဲ့ဒီနေရာမှာအမြင့်ပြန်တင်ရတယ်ပေါ့မြေအဲ့ဒီနေရာမှာရှိတဲ့အတွက်အကောင့်ကြီးကနေသူကအမြင့်ပြန်တင်ရပေးပါမယ်ဆိုပြီးတော့မှခရီးကုန်းနဲ့ပြည်အခုချိန်ကြီးအောင်ဟိုတင်းနေနေရတော့ဆွန့်လိုက်ရတယ်ဒါပေမဲ့လည်းအိမ်ယာကသူတွေမရသေးဘူးအဲ့လိုအဆက်တချို့တော့ရှိတယ်ဘူဝါရတော့အရင်ကောင်းတယ်ဘူတိုင်းအကောင့်ထဲပေါ်ပေးဖို့နဲ့ဒီကျန်နေတဲ့ချော်ကြီးကိုအများဆုံးပေးဖို့ပြတ်ပေါ့နော်အဲ့လိုမျိုးဆောင်ရွက်ထားတာရှိပါရဲ့ရှင့
်မြေယာရောကြီးကိစ္စကိုမြေသိမ်းခံရသူတွေနဲ့တာဝန်ရှိသူတွေကြားအချင်းချင်းညှိနှိုင်းမှုနဲ့အဆင်ပြေသွားကြတာရှိသလိုအစင်မပြေမှလွတ်တော်အမတ်ကတည်ရတာမျိုးဖြစ်တယ်လို့လဲဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်
။
အဲ့လိုကွာသာတော့ဒီလိုဟာအထူးစိတ်ဝါရေးဆောင်စီမံခန့်ခွဲမှုကော်မတီကလုပ်ပြပုံမှာဒီနေ့ကအထူးသဖြင့်ဒီနေရာရောဈေးပေးတဲ့အပေါ်မှာဝင်ရင်းနှီးလာမှုအင်မတန်အားနေတယ်။ဟိုကျွန်မဆိုရင်မသိဘူး။အဲ့လိုပြဿနာဖြစ်တဲ့ဆိုရင်ကျွန်မစီရောက်လာမှသာသိရတာ။ဟိုပြည်လေသွားပြီလက်တိုက်ဆိုအစီအစဉ်သွားပြီဆိုမသိဘူးပေါ့။နောက်တစ်ခုကသာမူကတော့အရန်ကောင်းတယ်စိုက်ကရဲဘူးပေါ့နော်။အဲ့လ တခါတလေရှင်းရှင်းလင်းလင်းမရှိတာကြောင့်ဖြည့်ရှင်းရခက်တယ်လို့လည်းပြောပါတယ်
ဒီကတော့ဒီစီမံခန့်ခွဲမှုကော်မတီရဲ့ပြည်အောင်စုအစိုးရရဲ့ရန်ကုန်တိုင်းအစိုးရရဲ့ဒီဒေသဆိုင်ရာတွေရဲ့ပေါင်းစပ်ညီနိုင်မှုကတော်တော်လေးကိုနည်းတယ်လို့ပြောရမယ်ပေါ့နော်။ဆိုရင်ကျွန်မကတော့ပထမဆုံးတာဝန်ကျလာခဲ့တာဒီအဓိကတော့ဒီနေရာရောဈေးကိစ္စနဲ့ပြည်လည်နေရာစားထားရေးဆောင်အပ်ပြည်သူတွေရဲ့အဆင်မပြေမှုကိုကျွန်မကမြင်ရတော့လေ။ကျွန်တော်တို့အစိုးရကလုပ်ခဲ့တယ်ပေါ့လေ။ကျွန်တော်တို့အစိုးရခင်မှာတော့ကျွန်မဒါတွေတော့မဖြစ်စင်ပါဘူးပို့အစီအတာဖြစ်စင်တယ်ဆိုရတော့ပြည်သူ့ဝင်စီကတော့ဒါဒီလုပ်တဲ့အစီအစဉ်မျိုးပုံလေးနေစားစားရှင်းပြပါမယ်ပါညာဂရိပေးတယ်ပေါ့နော်ဒါပေမဲ့လည်းအဲ့ဒီအတိုင်းမဖြစ်လာဘူးဆိုတော့မင်းဆန္ဒနဲ့ကိုပြန်လာတဲ့အချိန်မှာပြည်သူ့ဝင်နေတဲ့အဲ့လိုဆွေးနွေးနေပြီးတော့ပြန်လာတဲ့အချိန်မှာအဲ့ခဏနေရာတော့ကျွန်မပြောတဲ့အစီအမပြေသေးဘူးဆိုရင်နေရာရအဲ့ဒီဆောက်ပြိုက်ပြီတော့အဲ့ဒီပြန်လည်နေရာစားထားရေးတို့ကိုဘယ်လိုတောင်းယူပါမလဲဘယ်လိုလုပ်ပါမလဲဆိုတာကိုရှင်းမပြတဲ့အပြင်မင်းမမအောင်ကောင်းပြပေါ်ပလိုက်တာပုံစံကအဲ့ညာကရှိတဲ့နေရာရောဈေးကိုမပေးဘူးအဲ့ညာမှာရှိနေတဲ့တောင်းသူတွေကိုဟိုညှိနှိုင်းပြီးဖယ်ခိုင်းလိုက်တယ်ခရီးပေးလိုက်တယ်ပေါ့နော်တောင်းသူတွေကလည်းယုံကြည်ပြီးတော့မှဟိုဖယ်ပေးလိုက်တယ်ဒါပေမဲ့လည်းအဖယ်ပေးလိုက်တဲ့အချိန်ကိုအခုချိန်နေရာရောဈေးမရဘူးပေါ့ဆိုတဲ့အခါကျတော့အဲ့လိုမျိုးဝယ်ဟားတာတွေကရှိတယ်ဒါကတော့ကျွန်မကမကြိုက်ဘူးပေါ့နော်
နောက်တစ်ချက်ကတော့မြေယာဆုံးရှုံးရသူတွေအလို့အကန်ရရှိရေးဖြစ်ပါတယ်။မြေယိုဖလာလဲသမားတွေအနေနဲ့မြေယာဆုံးရှုံးလို့အလို့လက်မဲ့ဖြစ်တဲ့အခြေအနေမှာအထူးစီးပွားရေးဆောင်မှာအလို့အကန်မရနိုင်တဲ့အခြေအနေကလည်းရှိနေပြန်တော့လူမှုရေးတရားမျှတမှုဖွံ့ဖြိုးမှုအတွေ့ဆက်ပြီးစ조사ကြရအောင်မှာဖြစ်တယ်လို့ကြောက်တန်းလွတ်တော်အမတ်ဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်ရှင်
။ဒီမှာရေးရတိုးထက်လာတယ်အရင်ကောင်းတယ်ဒါပေါ်မှာကျွန်မဟိုနိုင်ငံရဲ့အားထားရမယ့်စီမံကိန်းတွေဖြစ်တယ်ပေါ့နော်။ဆိုတော့ကျွန်မအရင်ဝမ်းသာတယ်ကျေးဇူးတင်တယ်။သို့တော်လည်းပဲကျွန်တော်တို့ဒေသကလူတွေကနေရာတွေအများကြီးပိုင်ဆိုင်ပြီးတော့မှဆွတ်လွတ်ပေးပြီးတော့မှဒီနေရာမှာစီဝါနိုင်ငံစီဝါတက်မယ်ပေါ့နော်။လူဝင်တက်မယ်။ညီညွတ်နိုင်ငံကောင်းမယ်ဆိုဒီဒေသကကျွန်တော်တို့နေတဲ့လူတွေကရောဒီရဲ့ဖွံ့ဖြိုးတက်မှုရဲ့ဘယ်လိုလဲပါကုန်လို့လေပေါ့နော်။ကျွန်တော်ဆိုင်မမတောင်းဆိုတာကြားပါပဲ။ဘယ်လိုလဲရှင်နေရတခြားဒီလိုလောက်ကန်ခွင့်ရရလာလဲမှန်တယ်ဒါပေမဲ့အဲ့ဒီပြန်လဲနေရခြားထားတဲ့နေရကအိမ်ကြီးအနှဲငယ်လောက်မှာရှိတယ်သူတွေရဲ့ဘဝဥလောင်မှာကျမတို့ကဟိုမကဲတင်နိုင်ဘူးပေါ့နော်ဒါတော့ကျမတို့ဆရာတို့ကတောင်းသူတွေညားတယ်။နေရာနဲ့အသက်မွေးတဲ့သူများတယ်။ဆက်မှုဆောင်မှုမှာအသက်မွေးဝမ်းကြောင်းလို့ဖို့အတွက်အရှင်အမိုင်းကိုကျမတို့ ready ဖြစ်မနေဘူးပေါ့နော်။ဆိုတော့ဒါကတော့ပြည်ပြည်ဆွတ်လိုက်ရတယ်။ရော်ကြီးကတော့ရတယ်ပေါ့နော်။ဒါပေမဲ့အဲ့ညာရတဲ့ရော်ကြီးပုံမှာဟိုတိုးပွားအောင်လုပ်ဖို့စီမံခန့်ခွဲဖို့စီးပွားရှာဖို့ဆိုတာလည်းအစဉ်အမြဲမဖြစ်လိုက်တော့ပတ်စံသုံးတော့ပုံသွားတယ်ပေါ့လေ။ဆိုတော့ဒါကတော့အဲ့ညာမှာရှိတဲ့သူတွေကစီးဆံဆုံးကပြန်လို့လို့လဲဆိုရင်လည်းခြံကောင်းလုံးတို့ဒီအောက်ရှင်ကိန်းလို့ဆိုရင်မလောက်ဘူးပေါ့နော်။မလောက်ရဘူးပေါ့။ဆိုတော့အဲ့လိုဆိုတော့အစီအမတည်ရဲ့ဘဝလေးအများကြီးရှိရဲ့အဲ့ပုံမှာတော့ကျွန်မပြန်ထူစားဖို့တော့အာဆက်ဆက်တင်ကြပြီးတော့မှလေးချက်ဖို့ကောင်းဖို့လေဆောင်ဆောင်မှုလေးရဖို့တော်တော်စူးစမ်းနေပါတယ်
နောက်တစ်ခါတင်ဆက်ပေးထားတဲ့ဒီသတင်းပတ်စီးပွားရေးကဏ္ဍကိုတော်တော်ရှင်းလင်းနာဆင်ခဲ့ကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့အင်္ဂါနေ့ညတိုင်းလီလိုက်စီစဉ်မှာဗားရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်အောင်ပါ
တော်တော်စကူကူနဲ့ပထမနှစ်ဝက်ဟာမကြခင်ရက်ပိုင်းအတွင်းမှာပဲကုံဆုံးတော့မှာဖြစ်ပါတယ်။ဒီပထမနှစ်ဝက်အတွင်းတိုင်းပြည်မှာဖြစ်တည်ခဲ့တဲ့ဖြစ်ပျက်နေတဲ့နိုင်ငံရေးနဲ့အခြားအခြေအနေရရကိုကြည့်ပြီးလာမယ့်ဒုတိယနှစ်ဝက်အတွက်ဒီဝေသောတာရှင်တွေဘယ်လိုများခန့်မှန်းမျှော်လင့်ကြပါသလဲ။အကောင်းဘက်နဲ့အဆိုးဘက်ဘယ်ဘက်ကိုပိုအလေးတာတဲ့ခန့်မှန်းမျှော်လင့်ချက်မျိုးရှိကြပါသလဲ။အခုလာမယ့်အင်္ဂါညတိုင်းလီလိုင်းအစီအစဉ်မှာဆွေးနွေးပြလည်ကြရအောင်ပါ။ဒီအစီအစဉ်မှာတိုင်းပအဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှပို့ထားပေးပါ။ဒါရင်မပါဝင်နိုင်ရင်လည်းကိုယ်ဆွေးနွေးကြတာကိုလူရင်းတူရှင်ရေးသားပြောဆိုပြီးစာသားဒါမှမဟုတ်အသံဖိုင်နဲ့ကြိုပို့ထားလို့ရပါတယ်။ ဒီ OE Facebook စာမျက်နှာပေါ်ကဒီစီစဉ်အသိပေးကြေညာချက်အောက်မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်တော်တဲ့ဆွေးနွေးချက်တွေကိုစီစဉ်ထဲမှာထည့်သွင်းဖော်ပြပေးသွားမှာပါ။ VOE ဖုန်းနံပါတ်က0923923999လေး၊ email လိပ်စာက burmese@voenews.com နဲ့ Facebook ကတော့ VOE Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။သတ္တရှင်နေနေအင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်စင်းလေးမြင်းမြလာကြပုဂ္ဂလဲထမံဖိတ်ခေါ်လိုက်ပါတယ်။ဒိုင်းလေးလိုင်းစင်းတွေကိုပတ်စဉ်အင်္ဂါနေ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါလိမ့်ရှင်။ခုတစ်ခါမှတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။စမတ်ဖုန်းအသုံးများလာတဲ့ဒီနှစ်ခေတ်ကလေးတွေကိုအင်တာနက်သုံးရတဲ့အစိုးအကောင်အသိပညာပေးတဲ့အစီအစဉ်တွေကိုဂျာမနီကအကြောင်းတွေမှာလှုပ်ပေးနေပါတယ်။ဆယ်ကျော်သက်ကျောင်းသူကျောင်းသားတွေကသူတို့ကိုယ်တွေအတွေ့အကြုံတွေကိုအတန်းငယ်တဲ့ကျောင်းသားတွေကိုပြန်ပြီးတော့ပြောပြပြီးအသိပညာပေးတဲ့အစီအစဉ်လေးဖြစ်ပါတယ်။ဒီအစီအစဉ်မှာဘလို့အကြောင်းအရာတွေကိုဆွေးနွေးပြောဆိုထားလဲဆိုတာကိုတော့မန်ဆူမြတ်မွန်ကဘလော့ဂါတွေတော်တဲ့အစီအစဉ်မှာတင်ဆက်ထားပါတယ်။
ရာရောအင်တာနက်နဲ့ချိတ်ဆက်ထားတဲ့ online ခေတ်ကြီးမှာလေအင်တာနက်သုံးတဲ့ကောင်းကျိုးဆိုးကျိုးတွေကိုကလေးတွေသိအောင်လို့ဂျမနီမှာတော့ကျောင်းတွေမှာကိုအစီအစဉ်တွေလုပ်ပြီးတော့ဆွေးနွေးအကြံပေးနေပြီကိုသားညုံကြီး
ချက်တင် message တွေကြောင့်မလို့စိတ်ရှုပ်ရတာမျိုး cyber bully လို့ troll လို့စိတ်ပန်းဆိုင်ရာထိခိုက်ရတာမျိုးတွေကိုရှောင်ရှားနိုင်ဖို့အတွက်ကျောင်းတွေမှာလုပ်နေတဲ့အစီအစဉ်ပြမဆွေးမြတ်မော
အဲ့ဒီအစီအစဉ်ကစိတ်ဝင်စားဖို့ကောင်းတာဒီအတန်းငယ်တဲ့ကလေးတွေကိုဆယ်ကျော်သက်ကျောင်းသူကျောင်းသားတွေကပြန်ပြီးတော့ရှင်းပြဆွေးနွေးပြောပြတာကိုသားညုံကြီးအခုခေတ်နိုင်ငံတော်တော်များများကကလေးတွေလိုပဲဂျာမနီကဒီ17နှစ်အောက်ကလေးငယ်3ပုံ2ပုံကျော်ကစမတ်ဖုန်းကင်ကြတယ်လေပညာသင်ကြားမှုအတွက်အထောက်အကူဖြစ်အောင်ရောနောက်ဒီမိဘအုပ်ထိုင်းသူတွေနဲ့ဆက်သွယ်နိုင်ဖို့ပါလက်ကင်ဖုန်းတွေကင်ကြတာပါလက်ကင်ဖုန်းသုံးပြီဆိုရဲကမက်ဆေ့ချ်ပို့တဲ့ကိစ္စတွေလူမှုကွန်ရက်သုံးတာတွေပါလာပြီလေအဲဒီတော့သူတို့နဲ့မတင်တော်တဲ့ post တွေသူတို့ထိခိုက်စေမဲ့ post တွေကိုဘယ်လိုကင်တွယ်မလဲနောက်ပြဿနာရှိနိုင်တဲ့ post တွေတင်တာပြန်ရှယ်တာဘယ်လိုရှောင်မလဲဆိုတာကို media scout ဆိုတဲ့အစီအစဉ်မှာပါတဲ့ဆယ်ကျော်သက်ကျောင်းသူကျောင်းသားတွေကနားလည်သဘောပေါက်အောင်လို့ရှင်းပြတာရှင့
်အခုခေတ်က new media ခေတ်လေအင်တာနက် online ကိုသုံးပြီးတော့ digital နည်းပညာနဲ့ဆက်သွယ်ချိတ်ဆက်နေကြတာကိုလူမှုကွန်ရက် platform မျိုးစုံဂျာဂန်မျိုးစုံကိုသုံးပြီးတော့သတင်းချက်လက်တွေကိုဖြန့်ဝေနေကြတော့ဒါတွေကိုကျောင်းသားလူငယ်တွေသိချာချာသိရှိသဘောပေါက်အောင်လို့ဆေကျော်သက် media scout တွေကပြောပြတဲ့အစီအစဉ်မှာကလေးငယ်တွေအတွက်ကဘယ်ဟာကမှန်တယ်ဘယ်ဟာကမှားတယ်ဆိုတာကိုချင့်ချင်ဆုံးဖြတ်နိုင်ဖို့ခက်ခဲတယ်မဟုတ်လားဗျ
17နှစ်အရွယ် Simon Sharon Park ဆိုလို့ရှိရင် WhatsApp ထဲမှာသူတို့အတန်းပေါ်ရကြားတဲ့လှုပ်ထားတဲ့ဒီ group ကနေပြီးတော့တနေ့တနေ့ message တွေအများကြီးရလို့စိတ်ရှုပ်ရတယ်လို့ယင်ဖွင့်တယ်လေ Germany အနောက်ပိုင်း SM မြို့မှာရှိတဲ့သူတို့ထက်တန်းကျောင်းက media scout season ကိုကြဲကြဲပြန့်ပြန့်လုပ်နေတာပါ
Ich krieg häufig am Tag 1000 Nachrichten in der Gruppe.
We like pizza. Pizza ကြိုက်တယ်လို့နာမည်ပေးထားတဲ့ WhatsApp ထဲက chatting group ကနေပြီးတော့တနည်းကို message ထောင်လောက်ရနေလို့ခေါင်းရှုပ်ရပါတယ်တဲ့။အဲ့ဒီ group ကသူတို့အတန်းဖော်တွေကြားမှာလုပ်ထားတာပါ။ဒါပေမဲ့တယောက်နဲ့တယောက်အပြန်အလှန်ပို့နေကြတဲ့ text message တွေများလာတော့သူစိတ်ရှုပ်ရတယ်လို့ပြောပြတာဖြစ်ပါတယ်။
စနစ်ရွယ်ကြောင်းသူ Vanessa Marie Via ကလည်း Cyber Bullying နဲ့ပတ်သက်တဲ့အကြောင်းကိုစကြောတဲ့ Media Scout တွေနဲ့ဆွေးနွေးရလေ
Ich finde das wichtigste mit Cybermobbing und dass beim Cybermobbing alle
Cyber Bullying နဲ့ပတ်သက်လို့ရှိရင်ဒီကိစ္စကအလေးနဲ့ထားသင့်ပါလေဒါကမကောင်းတဲ့ကိစ္စဖြစ်တယ်ဆိုတာသဘောပေါက်ပြီးတော့ဒါကိုစက်ညင်ဖို့လိုတယ်လို့သူကပြောပြနေတာပါ
ဒီကလေးကလေးတွေကနီးပညာနဲ့ပတ်သက်လို့ရှင်တိလေတက်လွယ်တယ်တချို့ဆိုသူတို့မိဘတွေဆရာမတွေတက်တာမှနီးပညာရှေ့ပြေးနေကြတာပါသူတို့မိဘတွေဆရာမတွေကဒီစမတ်ဖုန်းနဲ့ကြီးပြင်းလာကြတဲ့မျိုးဆက်မဟုတ်ဘူးဆိုတော့ဒီနေ့ခေတ်ကလေးတွေရင်ဆိုင်နေရတဲ့အခြေအနေကိုနားလည်ရဆိုရင်တော့မှအခက်အခဲကိုဘယ်လိုရှင်းမလဲဆိုတာထိထိရောက်ရောက်အကြံပေးဖို့ခက်တယ်လေဒါကြောင့်လဲဂျာမနီအာဏာပိုင်တွေကအခုလိုမျိုးဒီဆယ်ကျော်သက်တွေကနေဆွေးနွေးပြောပြတဲ့အစီအစဉ်လုပ်တာအကောင်းဆုံးပဲလို့ဆုံးဖြတ်ခဲ့ကြတာတဲ့
ဆိုတော့ပြောသွားတဲ့ကလေးနှစ်ယောက်ကကစမ်ချူလာဘူဘက်အထက်တန်းကျောင်းက၅တန်းကျောင်းသူကျောင်းသားတွေပြဒီ၁၂နှစ်၁၁နှစ်အရွယ်၅တန်းကျောင်းသားတွေကိုအွန်လိုင်းပေါ်မှာအနေရကင်းအောင်လို့ဘလူးလုတ်တင်တယ်နယူးမီဒီယာကိုသူတို့ဘလူးအကျိုးရှိရှိသုံးတင်တယ်ဆိုတာကိုစေကျော်သက်ကျောင်းသားတွေကရှင်းပြတော့ခရီးတွေလည်းပိုလဲသဘောပေါက်လွယ်မလ
ား၅တန်းကျောင်းသားတွေကတော့အွန်လိုင်းပေါ်မှာဘလူးပို့စ်မျိုးတင်ရင်ပြဿနာမရှိဘူးစိုက်ဘာဘူလီးယင်းပြဿနာမျိုးတွေကိုအဓိကထားဆွေးနွေးအဖြေရှာကြတယ်အတန်းကြီးလာလို့ရှင်တော့ဒီ copyright မူပိုင်ခွင့်ကိစ္စတို့လိမ်ပိုင်းဆိုင်ရာကိစ္စတွေ tax ပို့ကြတဲ့ sexing ကိစ္စမျိုးတွေအထိပါ media scout တွေနဲ့ဆွေးနွေးကြရတယ်လေ၈တန်းပြီးခံနီးကြရင်တော့ mobile license ဆိုတဲ့စာမေးပွဲကိုဖြေရတယ်အဲ့ဒီ license စာမေးပွဲအောင်လို့ရှင်ရင်ကျောင်းမှာတက်မှတ်ထားတဲ့အချိန်တွင်းမှာဒီလက်ကင်ဖုန်းသုံးဝင်ရကြမယ်
အဲ့ဒီဆမီဘွဲက multiple choice မေးခွန်း10ခုပြဥပမာသူများရှက်ရစီမဲ့ဓာတ်ပုံကိုစီသူများကပို့လိုက်လို့ရှိရင်ဘာလို့တင့်လဲဆိုတဲ့မေးခွန်းမျိုးတွေပါအဖြေကဒီလိုဓာတ်ပုံတွေကိုထပ်ဆက်မပို့တင့်ဘူးဆိုတာမျိုးအဖြေမှကိုရွေးကြရတာပါ
ဂျာမနီအနောက်ပိုင်း SM မျိုးကကဆမ်ဂျူလာဘိုဘက်အထက်တန်းကျောင်းမှာဒီကျောင်းသားတစ်ထောင်ရှိပြီးတော့ digital နည်းပညာကိုအန်ရယ်ကင်းကင်းအကျိုးရှိရှိအသုံးပြုနိုင်ဖို့အကြံပြုတိုင်ပင်နိုင်တဲ့ဆယ်ကျော်သက်ကျောင်းသူကျောင်းသား media scout က32ယောက်ရှိပါတယ်
ပြောမယ်ဆိုရင်နည်းပညာပိုင်းနဲ့ပတ်သက်လို့ဂျာမနီကအတော်လေးရှိအောင်နေတဲ့နိုင်ငံမှာဆရာဆရာမတွေကလည်း new media နဲ့ပတ်သက်လို့မကြာခဏသင်တန်းပေးရယ်။နောက်သတင်း media တွေထုတ်လွှင့်ဖြန့်ဝေနေတဲ့သတင်းတွေကိုဘလို့ဖတ်သိကြည့်သင့်လဲဆိုတာကိုလည်းအကြံပြုရယ်။အဓိကကတော့ဒီသတင်းတွေကြောင့်ကိုယ့်ပေါ်မှာမထိခိုက်အောင်တယောက်မှမရှိအောင်ရှောင်နေရပါ
။ဆရာကျော်တဲ့ကျောင်းသူကျောင်းသားတွေကအတန်းငယ်ကျောင်းသားတွေကိုပြန်တိုင်ပင်အကြံပေးတဲ့ media scout အစီအစဉ်ကသူတို့ကိုယ်တိုင်အတွက်လည်းအကျိုးရှိတယ်လို့အသက်18နှစ်အရွယ်ကျောင်းသူကပြောပြပါရယ်။
Wir sind halt auf dieser selben Ebene. Wir sind ebenfalls Schüler. Und ich
online war gestern so eine Bürokratie, als wir mit dem Emin Dujare, die sie sind dann drinnen ja nicht mehr bürger, die bin ja vielleicht etwas deutlich hier auch der Klerie den Jahre lebt oder ab hier alle ja auch der Lübeck da raba.သူကိုယ်တိုင်ရာဘူးတဲ့အတွေ့အကြုံတွေကိုအတန်းငယ်ကကလေးတွေကိုပြန်မျှဝေတယ်တဲ့အဲဒီကနေသူတို့အတွက်ရောကို့အတွက်ပါအသိပညာတွေပို့ပြီးတော့ရစီတယ်သူတို့ကိုပြောပြနိုင်ဖို့ကိုယ်တိုင်လည်းအင်တာနက်သုံးတာနဲ့ပတ်သက်တဲ့ကောင်းကျိုးဆိုးကျိုးတွေကိုပို့ပြီးလေ့လာဖြစ်တယ်လို့ပြောတယ်ကိုသားညုံရဲ့
ဒီစီဇန်ကိုဂျာမနီနောက်ပိုင်းက North Rhine-Westphalia မှာ2011ခုနှစ်ထဲကစနေတာဗျနိုင်ငံထဲမှာရှိတဲ့ပြည်နယ်16ခုမှာပြည်နယ်17ခုက Digital နည်းပညာဖလှယ်ရေးအစီအစဉ်ကိုလုပ်နေတာမှဆီမံမော
internet သုံးလို့လူမှုကွန်ရက်တွေသုံးလို့ကလေးတွေရတဲ့စိတ်ရှုပ်စရာတွေစိတ်ဓာတ်တွေကိုဘယ်လိုဖြည့်ရှင်းမလဲဆိုတာမျိုးကိုအခုလိုမျိုးအသိပညာပေးတဲ့အပြင် online ပေါ်မှာ online bullying လို့အနိုင်ကျင့်တိုက်ခိုက်တာမျိုးတို့ကလေးတွေကိုလိမ်မိုင်းအသုံးချသူတွေလက်ကရှောင်နိုင်အောင်လို့ဘယ်လိုကာကွယ်မလဲသတင်းသူတွေကိုဘယ်လိုတုံ့ပြန်မလဲဆိုတာမျိုးတွေကိုလည်းကလေးတွေကိုအသိပညာပေးဖို့လိုတယ်ဆိုတာကိုဂျာမနီကကျွမ်းကျင်သူတွေကလက်ခံထားကြတယ်ရှင့်
Lebenswirklichkeit für Schüler und Schülerinnen bedeutet, dass Medien ganz zentral in ihrem Alltag
sind. Ich denke, die Jungen und 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 Jungen
und Jungen und Jungen und Jungen und Jungen und Jungen und Jungen und Jungen und Jungen undစမတ်ဖုန်းတွေနဲ့အွန်လိုင်းတက်လို့ဖြစ်တဲ့ကောင်းကျိုးဆိုးကျိုးတွေကိုကျောင်းသားလူငယ်တွေကိုအသိပညာပေးတဲ့တစ်ချိန်တည်းမှာသူတို့အနေနဲ့စမတ်ဖုန်းတွေကိုတစ်ချိန်လုံးသုံးမနေပဲဖုန်းသုံးတာကနေဘလို့အနားယူနေတယ်ဆိုတာကိုလည်းဆယ်ကျော်သက်တွေကပြန်ရှင်းပြသင်ပေးနေကြပါလိမ့်ရှင
်။မဆုမြတ်ဝင်တဲ့ဒီကုသညုံကကုညီတင်ဆက်ပေးထားတဲ့ဘလော့ဂါရဲ့ပြောသမျှအစီအစဉ်ကိုတော်တော်ရှင်နေနားဆင်ခဲ့ကြရတာဖြစ်ပါတယ်။ကျမတို့ VOA ရဲ့အတန်လေးအစီအစဉ်လေးရုပ်မြင်သံကြားအစီအစဉ်လေးအပတ်စဉ်အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တင်ချင်တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
ကျမတို့ VOA ကနေထုတ်လွှင့်ပေးတဲ့အစီအစဉ်လေးကိုကျမတို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်ရှင်။အခုတစ်ခါမှာတော့အမတ်ဧသနာကျော်တင်ဆက်ပေးထားတဲ့တက်တက်ရောင်ကျင်းလာစဉ်ကိုနားဆင်ကြအောင်ပါ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီရက်တက်တက်ရောင်သွင်းလာမှာတော့ကက်ချပ်ကိုအရင်ကြိုက်တဲ့အဆိုတော့ assurance တယောက်ကက်ချပ်နဲ့ပတ်သက်ပြီးတော့ဗားများလှုပ်လိုက်ပါလေဒီလိုမျိုးကွာဒေါ်လာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထားတွေကိုပြောပြပေးသွားပါမယ်ကက်ချပ်ဆိုတဲ့ canning the sauce ကိုအရင်ကြိုက်တဲ့ assurance တယောက်ketchup sauce ထုတ်တဲ့ high school နေနဲ့ပေါင်းပြီးတော့တမားတို့ ketchup ဆိုပြီးတော့ဒီစိမ့်နဲ့တန်းနဲ့ချီတဲ့ ketchup အချင်းကြီးအမျိုးအစားအထူးအနေနဲ့အစီအမံထုတ်လုပ်လိုက်ပါတယ် ဒီကက်ချက်ဘူးတွေကိုဗြိတိန်ကကုန်တိုင်ကြီးတွေကိုရောက်ရှိနေပြီးမလို့စားသုံးသူတွေလက်ထက်ကိုရောက်သွားခဲ့ပါပြီ။ရှိတ်ဘော့ယူတဲ့ချင်းနဲ့ပေါက်သွားပြီးတော့အဲ့တဲ့ချင်းရဲ့ DAD ဆိုအက်ရှီရန်ကလည်းဟိုက်ဆက်ကက်ချက်ကိုသူ့ရဲ့အကြိုက်ဆုံးပဲဆိုတာလူသိရှင်ကြားကိုယ်တိုင်ပြောခဲ့သူဖြစ်ပါ၏။ဒီခင်းကျင်ဒီ source ကိုသူဘလောက်တောင်မှစိုက်နှစ်တယ်လဲဆိုတာသူ့ရဲ့ Instagram မှာပုံမှန်ရေးလိရှိသလိုဟိုက်ဆက်ကက်ချက်တစ်စိတ်ကိုသူ့ရဲ့လက်မောင်းမှာလည်းစင်းမင်ထိုးထားတာပါ။အခုဖြန့်ချီလိုက်တဲ့ ketchup အထူးတော့ဘူးကွန်ဒီဇိန်းမှာပါတဲ့ခင်းကျင်လေးပုံကိုအက်ရှီရင်ကပြန်ပြင်ထားပြီးတော့အက်ရှီရင်အမြဲတမ်းတက်နေကြဂိုင်းထူမျက်မှန်ခင်းကျင်လေးမှာတက်ပေးထားပြီးတော့ဘေးနောက်မှာလည်းသူ့လိုမျိုးဇပင်တစ်ချမ်းကြာပုံစံမျိုးပေါက်အောင်လုပ်ထားတာပါဒီလို ketchup အထူးစီမံထုတ်လုပ်တာကိုတော့ဇွန်လအစောပိုင်းဇွန်လ5ရက်နေ့မှာကြာရောက်တဲ့ National Ketchup ဒီအမျိုးသား ketchup sauce နေမှာကြေညာခဲ့ပြီးတော့အစောတော့အက်ရှီရင်ကသူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာပေါ်မှာ It's actually real တကယ်ဖြစ်လာခဲ့ပြီ Hashtag, #the dream that keeps on giving သူများကိုအမြဲတမ်းအလိုတန်းလှုပ်ချနေတဲ့အိမ်မက်ပါဆိုပြီးတော့သူ့ရဲ့ Instagram စာမျက်နှာမှာရေးထားပါတယ်။အသက်28နှစ်အရွယ်ရှိပြီဖြစ်တဲ့အဆိုတော့ Ashley ဟာ2009ခုနှစ်နဲ့2010ခုနှစ်တည်းကသူ့ရဲ့ကိုယ်ပိုင်သတင်းတွေကို online ပေါ်ကနေတင်ပြီးတော့ British နိုင်ငံမှာစပြီးတော့ကြော်ကြားလာခဲ့တာပါ။အဲ့နောက်ပိုင်းမှာတော့တေးတက်ပြားတွေအယောင်းရဆုံးကမ္ဘာအကောင်းဆုံးအကီတာအနုပညာရှင်တဦးဖြစ်လာခဲ့ပါတယ်။မကြာသေးခင်ကပဲနာမည်ကျော်ဆိုတော့ Justin Bieber နဲ့ပေါင်းပြီးတော့ Iron K ဆိုတဲ့တခြင်းတစ်ပုဒ်လေးထုတ်လုပ်ဖြန့်ချီခဲ့ပါလိမ့်ရှင
် Hey y'all friend I gotta tell you something
တို့ရောင်တင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yeah I'll have my own yeah take it on the side and bright red
ဒီအစ်ကတော့တင်ဆက်ပေးထားတဲ့သက်တမ်းရောင်ပြင်းလာစီကိုနားဆင်ကြကြတာဖြစ်ပါလေခုဒီခါမှာတော့သူယုံကြည်ရစီစဉ်အလှည့်ရောက်ပါပြီဒီတစ်ပတ်စီစဉ်မှာတော့သက်တနီကဗေဒဌာနအငိမ့်စားပမောက်ခဒေါက်တာဦးဆောင်ကဘာကိုယုံကြည်လေးဆိုတာကိုဝင်မြတ်ပေးထားပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်ဆက်တော့ကသက်တနီကဗေဒဌာနမှာပမောက်ခဖြစ်ပြီးကြအောင်ဒီဘာရက်ကူလေးသင်ကြားပို့ချပေးနေပါလေအဲ့တော့အဲ့လိုတင်ကြပို့ချပေးတဲ့အခါမှာဒါအရှိတိုင်းနောက်တိုင်းဒီဒီကဟောဆော့ဖာကြီးကြီးရဲ့အမြင်ကိုလည်းပဲပြည်လာတဲ့အချိန်မှာကျွန်တော်ယုံကြည်တာကတော့ကျွန်တော်ကဒါဘုရားဘာသာဝင်တယောက်ဖြစ်တဲ့အတိုင်းမြတ်ဗုဒ္ဓရဲ့တရားတွေကိုသူပဲယုံကြည်ပါတယ်အဲ့တော့မြတ်ဗုဒ္ဓရဲ့တရားတွေဟာအခုပြစ္ဆုတ်ပံဘဝသာမကနောင်တမလွန်ဘဝအတွက်လည်းပဲသံဃာကလွမြောက်ရအတွက်လည်းပဲအထောက်ကူပြုတဲ့ဟောကြားချက်တွေဖြစ်ပါတယ်အဲ့တော့ philosophy ကလည်းတကယ်တော့ truth and reality ကိုရှာတာပါပဲဒါဗုဒ္ဓဘာသာဒီဗုဒ္ဓဖျားကလည်းပဲ truth and reality ကိုရှာတာပါပဲအဲ့လိုရှာကြတဲ့အခါကျတော့ဒီအချိန်တိုင်းနောက်တိုင်းအတိအကျသက္ကနဆရာကြီးကြီးရဲ့အမြင်နဲ့ဗုဒ္ဓဆရာကျန်ထားတဲ့ truth and reality ကိုတိုင်းရှင်ကြည့်လိုက်တဲ့အခါကျတော့တော်တော်လေးကွာခြားနေတာကိုတွေ့ရပါတယ်။တကယ်တော့ဒါကမ္ဘာ philosopher ကြီးတွေပေါ့သူတို့လည်းပဲ truth and reality ကိုရှာကြတဲ့အခါတချို့ကတွေးတောပြီးတော့လူအဖွဲ့အစည်းမှာဘယ်လိုနေကြနေကောင်းမလဲဆိုတဲ့ကိုကျင့်တရားစံမျိုးကိုရှာကြတာပါပဲ။အဲ့လိုရှာတဲ့အခါကျတော့ဒါ rationalist တွေ empiricist တွေအမြင်တွေပေါ်ပေါက်လာတယ်ပေါ့နော်။အဲ့တော့ဒီဗုဒ္ဓကတော့ပိတောကျန်ဆယုံနေမကသူကိုယ်တိုင်ကြင်ကြံအားထုတ်ပြီးတော့မှဆရာကျန်တဲ့အခါကျတော့ဗုဒ္ဓဆရာကျန်တဲ့ truth and reality နဲ့ကိုကျင့်တရားအမြင်လေးဟာသက္ကနဆရာကြီးကြီးဆရာကျန်တဲ့ကိုကျင့်တရားအမြင်လေးဟာအတော်ကူပဲကွာခြားသွားပါတယ်ဗုဒ္ဓကတော့ကိုယ်တိုင်ကြင်ကြံအားထုတ်ပြီးတော့မှဆရာကျန်တဲ့အရှင်ကြီးဖြစ်နေတော့ဒါအခြေချင်းကတော့တော်တော်ကွာအကြောင်းမို့ကျွန်တော်တို့ရဲ့ဆရာကြီးဖြစ်တဲ့ဒေါက်တာခမောင်ဝင်းက
ဘလူတောင်မှာပြောသွားလဲဆိုလို့ရှိရင်မင်းဘုရင်ရှင်ဟာတကယ်တည်းတော့ philosophy ရဲ့ encyclopedia กว่าအကုန်လုံးဒီဗုဒ္ဓရဲ့ဟောကြားချက်ထဲမှာရှိတယ်အဲ့တော့ဆရာကြီးပြောသွားတဲ့အချက်တွေမတော်လဲလေ့လာကြည့်တာမှန်နေတာတွေ့တယ်အခြေတိုင်းနောက်တိုင်းဒီဒီကကြာကြတယ်ကိုရှင်တရားစံနေကိုကြာကြတဲ့အခါကျတော့ကျွန်တော်တို့အားလုံးကဘယ်မှာသွားတော့ဆုံးလဲဆိုလို့ရှိရင်ဘုရားရှင်မြင်မှာပဲသွားတော့ပြီးတော့ဆုံးပါတယ်ဒါကြောင့်မို့ကျွန်တော်ဘုရားရဲ့ဟောကြားချက်တွေကအခုပြည့်စုံပါအတွက်သားလဲမကပဲနဲ့ဒါတန်မြာလွတ်မြောက်တာတော့ကျွန်တော်ပြုပါတယ်အဲ့တော့တန်မြာလွတ်မြောက်ဖို့ဆိုတော့ဒါဗရိချင်းပေါ့နော်ဘာသာရေးပေါ့အခုပြည့်စုံပါဘဝမှာပဲလူတွေရဲ့နေထိုင်ဘလမှုစီးပွားရေးလုပ်ငန်းဆောင်ရွက်မှုတွေမှာဒါအထောက်အကူပြုပါတယ်မိမာအောင်တုံ့ပြန်ဆုံးမထားတဲ့ဒီတိလေးဖြစ်ပါတယ်တံမိုးရှိတဲ့အဲဆုံးမချက်ဒီလေးဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်ဗုဒ္ဓရဲ့ဟောကြားချက်တွေကနေဘယ်လူမျိုးမဆိုဘယ်ဘာသာမဆိုအကျိုးဝင်တဲ့ဒါတုံ့ပြန်ဆုံးမချက်လေးခုကိုကျွန်တော်ကျေရလို့ချင်ပါအဲ့ဒါကတော့ကောင်းမှုကိုဆောင် define the mind ကျူအောင်စိတ်ကိုထားဆိုတာကတော့အကုန်လုံးနဲ့တင့်တော်တဲ့ဒါနိဆုံးမချက်လေးဖြစ်တယ်တမိုးရှိတယ်ဒါနိဒီစကားလေးဖြစ်တယ်အားလုံးကမှတ်သားကြရဲလို့ကျွန်တော်အနေနဲ့ယုံကြည်ကြောင်းကျေရလို့လိုက်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးကြည့်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးပြူစီစဉ်တင်ဆက်ပေးထားတဲ့သူယုံကြည်ရာစီစဉ်ကိုတော်တာရှင်တွေနားဆင်ကြရဖြစ်ပါလိမ့်ရှင်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေကျက်ကိုကိုစောဝင်းလိုင်ကကြီးညာပေးပါမယ
်အီရန်ပေါ်ပိတ်ဆို့ရေးယူမှုအသည့်တွေဒီနေ့လာနေ့မှာချမှတ်ဖို့အဆင်သင့်ဖြစ်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးသူအနေနဲ့အီရန်ကိုတောင်းဆိုလိုတာတခုပဲရှိကြောင်းအဲ့ဒါကတော့နျူကလ িয়ার လက်နက်မတည်ဆောက်ရေးနဲ့အကြမ်းဖက်လုပ်ငန်းတွေကိုထောက်ပံ့မပေးရေးဖြစ်ကြောင်းပြောပါတယ်ပိတ်ဆို့ရေးယူမှုအသစ်တွေထဲမှာဘာတွေပါဝင်မယ်ဆိုတာကိုတော့တင်းလင်းလာနေကရေးသားတဲ့ Twitter ထဲမှာသမ္မတထွန်းကဖော်ပြမှာပါဘူးဒါပေမဲ့ဟော့မုတ်စီလက်ကြားကိုအသုံးပြုပြီးယူနိုက်တက်သင်းမော့တွေခုံပေါင်းသွားလာနေတာကိုအကွာအဝေးပေးနေတဲ့အမေရိကန်ကတော့ဘာအခကျင်းငွေတပြားမှမရပဲလုတ်ပေးနေရတဲ့အကြောင်းရေးသားထားပါတယ်ဒီကြေလက်ကြားကိုတရုတ်ကအများဆုံးသုံးနေတာဖြစ်ပြီးအဲဒီနောက်မှာဂျပန်နဲ့တခြားနိုင်ငံတွေလည်းပါဝင်တယ်လို့ဆိုပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကတော့အခုချမှတ်မဲ့ပိတ်ဆို့အရေးယူမှုအသစ်ဟာတိသာထူးခြားကြောင်းအရှိလက်ပိုင်းဒေသကမဟာမိတ်နိုင်ငံတွေစီခီးမထွက်ခင်မှာပြောကြားခဲ့ပါတယ်ဝန်ကြီးပွန်ပေယိုဟာဒီကနေ့ sorry ဘီယင်ဆာလ်မန်နဲ့အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်တို့နဲ့တွေ့ဆုံခဲ့ပါတယ်တူရကီနိုင်ငံအစ္စတန်ဘူမြို့တော်ဝန်ရွက်ကောက်ပွဲရဲ့အငင်းပွားပွဲရာတကြောပြန်ရွက်ကောက်ပွဲမှာအတိုက်ခံဘက်ကဝင်ရောက်ရှင်ပြိုင်သူအက်ကရမ်အင်မာမိုဂလူပြတ်ပြတ်သားသားအနိုင်ရလိုက်ပါတယ်ဒါဟာတူရကီနိုင်ငံရဲ့လက်ရှိသမ္မတရီဆက်တေယက်အာဒိုဝန်အတွက်အထင်အရှားစေတဲ့ဆုံးရှုံးမှုတစ်ခုဖြစ်ပါတယ်သမ္မတအာဒိုဝန်ရဲ့ပါတီဟာအစ္စတန်ဘူနယ်မြေကို25နှစ်ကြာအာဏာရယူထားခဲ့တာဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်နေရေးအတွက်ပြည်ပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရဲ့လုံခြုံရေးကိုမြန်မာအစိုးရကအမှတ်ခံဖို့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့34ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းခဲ့တဲ့အကြောင်းဂျကာတာပို့သတင်းစာမှာရေးသားထားပါတယ်။သမ္မတဂျိုကိုဝီဒိုဒိုနဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံခဲ့ကြပြီးတခြားအာရှခေါင်းဆောင်တွေနဲ့လည်းဒေါ်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံကဆီဟန်ဒုတ်ဘယ်ဆိုတဲ့ကမ်းခြေမှာဆောက်လက်ဆက်အစားအုပ်တစ်ခုပြိုကျသွားတဲ့အတွက်အနည်းဆုံးဆောက်လျဝင်တာ26ဦးသေဆုံးသွားပါတယ်။ဒါ့အပြင်တခြား24ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်ခင်ဗျာ
။တင်ဒင်းထိစွဲကိုကိုစောင်းလိုင်းကကြီးညာပေးခဲ့တာပါ။ဒီညာအတွက်စီစဉ်ထုတ်လုပ်ရေးမှုကတော့ Mac Computer ဖြစ်ပြီးတော့ Engineer ကတော့ Bill Atre ဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။ View American အတန်မနက်ခင်းမြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီခွန်တိုင်းထိ Line Dometer 24.50 ပြင် Line Meter 190ဒုကနေလည်းတိုက်ရိုက်ဖမ်းယူလာစနေပါလိမ့်။နားဆင်တဲ့တော်တာရှင်ပေါ့ကို2ရက်ကြည့်စုတင်ပါတယ်။တော်တာရှင်ပေါ့ကောင်းသောညချမ်းဖြစ်ကြပါစေရှင်။Thank you.
This program has come to you from the Voice of America, Washington.